Welcome to the Voice of America in Burmese.
Mingala nya cha ma to ta shin mya shin 2023 ခုနှစ်စက်တင်ဘာလ10ရက်ဗုဒ္ဓနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအထိ Washington DC မြို့တော်ကနေတက်ထုတ်လွှင့်ပေးနေပါပြီ။ Line meter 31 30နဲ့52တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်း website နဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းရုပ်သံကပါထုတ်လွှင့်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမနန်းလာပါဒီကနေ့ညဖက်သတင်းတွေကိုဒီနေ့ညဖက်အစီအစဉ်မှုအဖြစ်တင်ဆက်သွားမှာပါ
။ဘီယန်ကင်းညပါစေခင်ဗျာ။ဒီနေ့ညသတင်းတွေထဲမှာတော့မြန်မာနိုင်ငံမှာကျန်းမာရေးလွတ်လပ်ရေးရှောင်ကြားဖို့နိုင်ငံတကာကတိုက်တွန်းနေတာ NUG ကပြည်သူ့တော်လှန်ရေးစတင်ပြီလို့မနေ့ကကြေညာပြီးတဲ့နောက်ဒီကနေ့မှာဆန္ဒပြပွဲတွေဆက်ရှိခဲ့တာနဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့20နှစ်အတွင်း COVID-19 ရောဂါကြောင့်လူပေါင်း62ယောက်ထပ်ပြီးသေဆုံးခဲ့တဲ့မြန်မာသတင်းတွေအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာထိပ်တန်းသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြိုတော်သိပြောပြပါမယ်
။ကောင်းပါပါရှင်။စကိုင်းတိုင်းကလေးမြို့နယ်အတွင်းရေးရွာတချို့ကအိမ်တွေမင်းရှို့ဖျက်ဆီးခံရတဲ့သတင်းမှကြားဖို့ရှိတာကတော့
လေအင်ချူတာတင်ရတော့တတ်ခင်တယ်တံဃာတော်ဒီသွားပြီးမှမင်းကြီးကိုညှင်းသွားတယ်တွင်ရတော့ပြာချသွားပြီအခုကတံတားမှာရှုပ်နေတယ်အခုလောင်နေပြီဒီရောင်ဒီရောင်ထွက်သွေးအင်းကြီးလိုက်ထိုင်မှမင်းနဲ့ရှုပ်တယ်လူလူဖမ်းတယ
်ဒေသခံရွာသားတယောက်ပြောသွားတာပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်ကချင်ပြည်နယ်ဘက်ကစစ်ကောင်စီတပ်နဲ့ KIA တို့ KIA တို့ကြားဒီကနေ့တိုက်ပွဲအခြေအနေရန်ကုန်မန္တလေးနဲ့အမျိုးကြီးတချို့ကနိုင်ငံတော်ပောက်ကွဲမှုများနဲ့လူထိခိုက်ဒဏ်ရာရတဲ့တဲ့တင်နဲ့အတူနိုင်ငံတကာသတင်းဆောင်မှာတော့ 9/11 နှစ်ပတ်လည်ဆောင်မသဘောကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဒေါက်တာတန်းစောရဲ့လူလူနဲ့ကျမရဲ့ NUG ရဲ့နိုင်ငံခြားရေးမှူးဝါဒအကြောင်းဆွေးနွေးထားတဲ့ဦးကျော်စနာရဲ့မြမအရေးသုံးသပ်ချက်နဲ့ကိုရရန်နိုင်တင်ဆက်နေကြအပတ်စဉ်အားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့တင်တွေကိုကုချကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်။
မနက်ငယ်ပြိပခါမှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့အကျန်းဖက်လို့ရောက်ကိုရှောင်ရှားဖို့နဲ့လူသားစာနာမှုအကူအညီတွေပေးလို့ရအောင်လုပ်ပေးကြဖို့အရှိတောင်အရှာနိုင်ငံတွေနဲ့နောက်နိုင်ငံတို့ကတိုက်တွန်းထားပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူ့ဒေါ်လာရေးဆင်နွှဲဖို့အင်္ဂါနေ့မှာကြေညာလိုက်ပြီးတဲ့နောက်အခုလိုနိုင်ငံတကာဘက်ကတုံ့ပြန်တန်တွေထွက်လာတာပါ။အင်ဒိုနီးရှားနိုင်ငံကြီးဌာနပြောခွင့်ရ Chuku Pfizer ရှာကမြန်မာလူထုဘေးကင်းရေးနဲ့တာယာဝါပြောရေးကိုသက်ဆိုင်သူအားလုံးကဦးစားပေးရပါမယ်လို့ Reuters သတင်းဌာနကပြောပါတယ်။မြေပြင်အခြေအနေပေကင်းလုံခြုံမှသာလူသားစာနာမှုအကူအညီတွေကိုပေးနိုင်မှာဖြစ်တယ်လို့လည်းပြောခွင့်ရ Pfizer ဆရာကပြောပါတယ်။မလေးရှားနိုင်ငံသားဝင်ကြီး Saifuddin Abdullah ကဘုံသဘောတူညီချက်၅ချက်ကိုဖြစ်နိုင်တဲ့များအမြန်ဆုံးအကောင့်တည်းမဖော်နိုင်တဲ့အပေါ်ကျွန်တော်တို့စိတ်ပျက်တယ်လို့ပဲပြောနိုင်ပါတော့တယ်လို့ online ကလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်ပြောသွားပါတယ်။အခုနောက်ဆုံးအခြေအနေအရဆိုရင်တော့အားလုံးအစကနေပြန်ဆရတော့မှာပါပဲလို့လည်းဝင်ကြီး Abdullah ကဆိုပါတယ်။အမေရိကန်နိုင်ငံသားဌာနပြောခွင့်ရသူကလည်းမနက်ငယ်အကြက်တဲကိုအကြံဖက်နီလန်းနဲ့ဖြည့်ရှင်းဖို့ကြိုးပမ်းတာလက်မခံကြောင်းငင်းငင်းချမ်းချမ်းဖြည့်ရှင်းကြဖို့တိုက်တွန်းကြောင်းလူသားစာနာမှုအကူအညီတွေဘေးရန်ကင်းကင်းနဲ့အဓာအဆီမရှိပေးနိုင်ဖို့တည်ငြိမ်အေးချမ်းနဲ့ပတ်ဝန်းကျင်လိုအပ်ကြောင်း RFA သတင်းဌာနကမနေ့ကအီးမေးလ်နဲ့တုံ့ပြန်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာပြည်ထောင်စုသံမကြီး Pete Vols ကဆရာနာဒိန်းနာနဲ့အကြံဖက်လို့ရတွေကိုကျွန်တော်တို့အပြင်းအထန်ပြစ်တင်ရှုတ်ချပါတယ်လို့ Facebook မှာရေးခဲ့ပြီးအားလုံးဆွေးနွေးပြောဆိုကြဖို့တိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်အနာသေးနာကိုအနောက်နိုင်ငံတွေလိုပြစ်တင်ရှုတ်ချတာမျိုးမလုပ်တဲ့ဒီအစိုးရကတော့မြန်မာနိုင်ငံကတက်ဆိုင်သူအားလုံးအဖွဲ့အားလုံးအနေနဲ့ဒိုင်းပြည်နဲ့လူထုရဲ့ရေရှည်အကျိုးစီးပွားကိုအလေးထားတဲ့နယ်ဆိုတာတိုက်တွန်းပြောဆိုနေပါတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝမ်ဝမ်ပင်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်နိုင်ငံတကာပြည်ပခန့်ချင်းတွေကိုစောင့်ကြည့်လာနေတဲ့ ICG အဖွဲ့ကမြန်မာရေးပြောင်းကျင်သူတူဖြစ်သူ Richard Hawsey က NUG တင်ညာချက်ကိုမြန်မာနိုင်ငံက social media အသုံးပြုသူတွေကြားမှာအခိုင်အမာထောက်ခံကြတာတွေ့ရပါတယ်လို့ပြောပါတယ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM အဖွဲ့ဝင်တူဖြစ်သူ Chris Sidoti ကအကြံဖက်လို့ရဟာမြန်မာလူထုဘေးဒုက္ခရောက်ရတဲ့အကြောင်းရင်းဖြစ်ပြီးအဖြေမဟုတ်ပါဘူးလို့ဒီကနေ့ရဲ့ဆွေးနွေးထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ် NUG ရဲ့ရည်တည်ချက်အမြင့်ကိုကျွန်တော်တို့ခန်းစားနားလည်ပါတယ်ဒါပေမဲ့ဒီဆုံးဖြတ်ချက်ရဲ့ရလတ်အနေနဲ့ဖြစ်လာမှာတွေအတွက်တော့စိုးရိမ်မိပါတယ်လို့လည်း Mr. Sidoti ကပြောပါတယ
် NUG အမျိုးသားညီညွတ်စိုးရရဲ့စစ်ကြေညာချက်အပြီးရန်ကုန်နဲ့မြို့ကြီးတချို့မှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပောက်ကွဲမှုတွေဆက်တိုက်ဒီနေ့ဖြစ်ခဲ့တာထင်ရတွေလည်းရှာခဲ့ကြပါတယ်။ရန်ကုန်မှာမနက်ပိုင်းကကြီးမြတိုင်မြို့နယ်ရှိအီရှာဝါစေကန္နာနဲ့နေ့လယ်ပိုင်းမှာမရန်ကုန်မြို့နယ်သမိုင်းလန်းစုံရင်ထဲယုံတကုံစေကန်းမြို့နယ်ရင်ထင်းရဲယုံနောက်တောင်တကုံကအေယာချမ်းသာကွန်ဒိုနားနဲ့ရင်ထင်းရဲယုံစတာတွေမှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မန္တလေးမြို့မှာဆိုရင်လည်းအမှတ်6ရဲစခန်းမှာဒီနေ့နေ့လယ်ပိုင်းကလက်လုပ်ပုံတစ်ခုပေါက်ကွဲခဲ့ပါတယ်တိခိုက်တန်ရမှုအသေးစိတ်ကိုတော့မသိရသေးပါဘူး ပခိုးတိုင်းပေါင်းတယ်မျိုးကံငယ်ရွာမှာတော့ထီခိုင်ဖြိုးပါတီရဲ့စီယုံရီမှုလည်းဖြစ်တဲ့ယာယီမှုအိမ်မှာမနေ့ကဘုံပစ်ထက်ခံခဲ့ရပြီးပောက်ကွဲက2ယောက်တေဆုံးပြီး5ယောက်ထဏ်ရခဲ့ကြပါတယ်မကွေတိုင်းရေစကြိုမျိုးစိုက်ပျိုးရေးယုံမှာလည်းဒီနေ့လည်းပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်မတရားမျိုးမှာလည်းစစ်ကောင်စီသတင်းပေးလို့ကြော်စောတဲ့အမျိုးသမီးတူဒီနေ့လည်းကပြစ်သက်ခံခဲ့ရပါတယ်တကယ်တော့ဆေးရနာသင်ခဲ့တဲ့နေ့ကလေးကနေဒီနေ့အထိဆိုရင်ဆနပြပွဲတွေဖြစ်ခဲ့ရမှာဖြစ်ခတ်ဖြုတ်ခွဲတာဖမ်းဆီးသွားပြီးတဲ့နောက်တည်ဆုံသွားတာစတာတွေကြောင့်တည်ဆုံသူအရေးအတွက်ဟာ1054ဦးရှိပြီလို့နိုင်ငံရေးကျင်းသားများကွန်ကြီးစောက်ရှောင်ရဲ့အဖွဲ့ AAPP ကထုတ်ပြန်ထားပါတယ်အခုချိန်ထိဖမ်းဆီးထားခံရသူပေါင်းကလည်း6324ဦးရှိလာပြီလို့ AAP ကဆိုပါတယ်ခင
်ဗျမြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းတန်အတိုင်းငယ်ရောပါတက်တာလာတဲ့သဘောတွေ့ရပေမဲ့ကူးစက်တည်ဆုံသူအရေအတွက်တိတိတတ်တာရော့ကျသွားတဲ့ပုံမရှိသေးပါဘူးလွန်ခဲ့တဲ့24နှစ်ရည်အတွင်းဓာတ်ခွဲနမူနာပေါင်း25398ခုကိုစစ်ဆေးခဲ့တာမှာကူးစက်သူအရေအတွက် 1902 ယောက်ရှိခဲ့ပြီးတည်ဆုံသူက61ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကိုဗစ်တတိယလိုင်းကာလအတွင်းအမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့အရေအတွက်ထက်ပိုများနိုင်တယ်လို့ဂျမားရီလူသားတွေနဲ့ပရဟိတအကူအညီပေးသူတွေကခန့်မှန်းပါတယ်။အသက်အရွယ်ကြီးပြင်းသူတွေကိုဒီဥနိုင်ငံထုတ်ဆိုင်နိုဖမ်ကိုဗစ်ကာကွယ်ဆေးစစ်ကောင်စီကထိုးပေးနေပြီးဂျန်အသက်အရွယ်အပိုင်းခြားတွေကိုစပြီးကာကွယ်ဆေးထိုးပေးနေပြီးဆိုတဲ့တရားဝင်သတင်းတော့မကြားရသေးပါဘူး။စက်တင်ဘာလ9ရက်နေ့ထိဆိုရင်ကာကွယ်ဆေး2ချိန်အပြည့်ထိုးပြီးသူ3သန်းနီးပါးရှိပြီးတစ်ချိန်ထိုးပြီးသူ 1.9 သန်းရှိပြီဖြစ်တာကြောင့်စုစုပေါင်းကာကွယ်ဆေးထိုးထားသူဥယျာဉ်4.9သန်းနီးပါးရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းငွေကြေးတန်နိုင်သူတွေကတော့နီလန်အမျိုးမျိုးနဲ့ကာကွယ်ဆေးရှာပြီးထိုးနေကြတဲ့သတင်းတွေရထားပါတယ်။မြန်မာနိုင်ငံတရုတ်ကုန်သွယ်များအသင်းချုပ်ကသူတို့စီမှာဂျိုတင်ဆင်းပေးထားသူတွေတအူးကိုကြက်ငွေ5,000နှုန်းနဲ့ဆိုင်နိုဖမ်ကာကွယ်ဆေးထိုးပေးနေပါတယ်။ပိုလီကဆေးုံစည်းကမ်းတွေကိုကိုဗစ်ကာကွယ်ဆေးတင်သွင်းခွင့်နဲ့အခကြေးငွေယူပြီးထိုးပေးခွင့်ပြုထားတယ်ဆိုတဲ့သတင်းတွေကြားထားရပေမဲ့အခုချိန်ထိတော့ဘယ်ပုဂ္ဂလိကဆေးရုံဈေးကမ်းမှာမှကိုဗစ်ကာဝယ်ဆေးတကယ်တမ်းထိုးပေးနေပြီဆိုတာမကြားရသေးပါဘူးခင်ဗျာ
အိန္ဒိယနိုင်ငံမှာတော့ကိုဗစ်ပိုးတွေ့တာပြန်တက်လာတာမို့ဒီဘက်ထက်လူစုလူဝေးနဲ့ဖြစ်လာနိုင်ချေဘာသာရေးပွဲတွေကိုကန့်သတ်မှုတွေလုပ်နေပါတယ်အေပီနဲ့မေလာတွေတုန်းကလူ2,000,000ကျော်သေးဆေးရုံတွေရှံထွက်ကကိုဗစ်တန်အကြီးကျယ်ခံခဲ့ရပြီးလူရေသန်း1,300ထိများတဲ့အိန္ဒိယရဲ့စီးပွားရေးအချက်အချာမွန်ဘိုင်းမြို့မှာကိုဗစ် -19 လိုင်းသစ်ပြန်ဆဖြစ်နေတာကိုသတိပေးလိုက်ပြီးအခုလိုကန့်သတ်မှုတွေလှုပ်လာတာပါမွန်ဘိုင်းမြို့တော်ဝန်ကစ်ဟိုရီဖန်တီကာကအခုကိုဗစ်တတိယလိုင်းသစ်ကလာနေတာမဟုတ်ဘူးဒီကိုရောက်နေပြီပါပြီလို့တောက်ကြနေစမယ်ဟိန္ဒူပွဲတော်မတိုင်ခင်မနေ့ကပဲပြောလိုက်ပါတယ်ကိုဗစ်စတွေ့ခဲ့တဲ့တရုတ်နိုင်ငံမှာတော့မနေ့တည်းကတည်းကကိုဗစ်ကာကွယ်ဆေးအလုံးပေါင်း6သန်းနီးပါးအထိထိုးပေးခဲ့တာမို့မနေ့ကအထိဒီကာကွယ်ဆေးအလုံးပေါင်းသန်း2,200နီးပါးအထိထိုးပြီးပြီလို့အမျိုးသားချမ်းမြေကော်မရှင်ကဒီနေ့ပြောလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ကိုဗစ်ရောဂါသတိထားကာကွယ်မှုတွေကျဆင်းလာနေတာကိုအရာရှိတွေဘက်ကစိုးရိမ်လာနေချိန်မှာဒီနေ့ပိုးတွေ့သူသက် 2,050 ရှိခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့လစံချိန်နီးပါးကိုပြန်ရောက်လာနေတာပါ။စင်ကာပူမှာလည်းဒီနေ့ကိုဗစ်ပိုးတွေ့သူသက် 348 ရှိခဲ့တာမို့မနေ့က328ဦးတွေ့ခဲ့တာထက်ပိုများလာနေကပြီးခဲ့တဲ့နှစ်ဩဂတ်လတည်းကဆိုရင်အများဆုံးတွေ့တာလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ခင်ဗျ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 938ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတနေ့တွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေဗိုလ်တူးညဘက်သတင်းတွေကိုဆက်လက်ပြောပြနေပါတယ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့ဂျာမန်နိုင်ငံသားဝန်ကြီးဟိုက်ကိုမားစ်တို့ပူးတွဲကမ္ဘာ့ခရီးသွားပြီးလက်တွဲလှုပ်ဆောင်ဘက်တွေမဟာမိတ်တွေနဲ့အတူအာဖဂန်နစ္စတန်အခြေအနေဆိုင်ရာဆွေးနွေးပွဲတရက်ကိုဒီကနေ့လုပ်ဖို့ရှိပါတယ်။နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာအခုဂျာမနီနိုင်ငံမှာရောက်နေပြီဖြစ်ပါတယ်။ဆွေးနွေးမယ့်အထက်မှာတာလီဘန်အုပ်ချုပ်ရေးအောက်အာဖဂန်နိုင်ငံအတွက်လူသားစာနာမှုအကူအညီတွေဆက်ပြီးပေးဖို့ကိစ္စလည်းပေါင်းဝင်ပါတယ်။ဆွေးနွေးမယ့်ထဲကကိစ္စရပ်တစ်ခုကတော့တာလီဘန်တွေအနေနဲ့ပြောထားတဲ့အတိုင်းတီမတီဆိုတာနဲ့နိုင်ငံကကမျှော်လင့်တယ်လို့တကယ်ပဲလှုပ်လာမှာလားဆိုတော့ကိုကြည့်ဖို့ဖြစ်တယ်လို့ဝန်ကြီးအဆင့်ဆွေးနွေးပွဲမတိုင်ခင်အမေရိကန်နိုင်ငံကြီးဌာနတာဝန်ရှိသူတူကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံကတရားဝင်ခီးသောအထောက်အထားတစ်ခုခုကန်ဆောင်ထားသူဘယ်သူမှမဆိုနိုင်ငံကနေထွက်ခွာခြင်းနဲ့ဆိုရင်ထွက်ခွင့်ပေးမယ်လို့တာလီဘန်တွေအာမခံထားတဲ့အတိုင်းလှုပ်ဆောင်ဖို့ဝန်ကြီးဘလင်ကန်ကဂျာမနီကိုခီးမဆက်ခင်ကာတာနိုင်ငံခီးစဉ်အတွင်းအလေးထားပြောခဲ့ပါတယ်
အာဖဂန်နစ္စတန်အိမ်ဆောင်ဆိုရကြေညာချက်ပေါ်အမေရိကန်ဘက်ကစောင့်ကြည့်ဆန်းစစ်အကဲဖြတ်နေတယ်လို့ဆိုလိုက်ပါတယ်။အာဖဂန်ပြည်သူတွေအနေနဲ့အားလုံးပါဝင်တဲ့ဆိုရမျိုးရသင့်တယ်လို့အမေရိကန်ဘက်ကမျှော်လင့်ထားချက်ကိုလည်းရှင်းရှင်းလင်းလင်းပြောထားပြီးသားပါလို့နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။အာဖဂန်ကနေလက်ရှိနိုင်ငံခြားထွက်ဖို့အသင့်ဖြစ်နေတဲ့လေရင်တွေကိုထွက်ခွာခွင့်ပေးတာပါဝင်နိုင်ငံခြားသားတွေနဲ့ခရီးသွားလက်မှတ်ရှိထားတဲ့အာဖဂန်တွေလုံလုံခြုံခြုံနိုင်ငံကနေထွက်ခွာနိုင်ဖို့မျှော်လင့်ထားတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကဆိုပါတယ်အာဖဂန်မျိုးကိုသုံးပြီးတခြားနိုင်ငံတွေကိုချိန်ချောက်တာလုံးဝမဖြစ်စေဖို့နဲ့အာဖဂန်ပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီရရှိရေးခွင့်ပြုပေးဖို့ကိုလည်းမျှော်လင့်ထားတယ်လို့နိုင်ငံရဲ့ပြောခွင့်ရက VOA ကိုပြောခဲ့ပါတယ်တကယ်တော့တာလီဘန်တွေအနေနဲ့အာဖဂန်အစ္စလာမစ်အင်ဆောင်အစိုးရအဖွဲ့ကိုမနေ့ကခြေညာခဲ့ရမှာအစ္စလာမစ်လှုပ်ရှားမှုကိုစတင်ထူထောင်ခဲ့တဲ့ကွယ်လွန်သူမူလာဦးမာနဲ့အနီးကလုပ်ခဲ့သူမူလာဟာဆန်အခွန်ကဥဆောင်သွားမယ်လို့ဆိုပါတယ်။မြောက်ပိုင်းပန်ရှာပြည်နယ်ကိုသိမ်းပိုက်လိုက်ပြီးအာဖဂန်ရဲ့နောက်ဆုံးကျန်နေတဲ့လက်နက်ကင်ပုံကံမှုတွေအဆုံးသတ်လိုက်ပါပြီလို့ကြေညာပြီးနောက်တနေ့မှပဲအခုလိုတာလီဘန်တွေအင်ဆောင်အစိုးရအဖွဲ့ကိုကြေညာလိုက်တာပါ။အင်ဆောင်အစိုးရဝန်ကြီးအဖွဲ့ခံထားမှုအားလုံးဟာယာယီတာဖြစ်ပြီးတခြားဝန်ကြီးဌာနအကြီးအကဲတွေလည်းမကြခင်ခန့်ထားမယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟက်ကကာဘူးသတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့ပါတယ်။အသက်60ဝန်းကျင်အရွယ်ရှိမယ်လို့ယုံကြည်ရတဲ့အင်ဆောင်အစိုးရကောင်ဆောင်အာခွန်ဟာတောင်ပိုင်းကနဒါပြည်နယ်မှာမူဖွားခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့အနှစ်20ဆစ်ပွဲအတွင်းအမေရိကန်နဲ့မဟာမိတ်တပ်တွေကိုတိုက်ခတ်ဖို့ဦးဆောင်ညွှန်ကြားခဲ့သူလည်းဖြစ်ပါတယ်ခင
်ဗျ1989ခုနှစ်တရုတ်နိုင်ငံ TMN ရင်ပြင်အရေးအခင်းနှစ်ပတ်လည်အထိမ်းအမှတ်ပွဲလုပ်ဖို့စီစဉ်တဲ့ဟောင်ကောင်ကျွန်းအဖွဲ့တွေကအဖွဲ့ဝင်၄ယောက်ကိုဟောင်ကောင်ရဲတပ်ဖွဲ့ကဒီကနေ့ဖမ်းလိုက်ပါတယ်အဖွဲ့ရဲ့လုံဆောင်ချက်တွေအပေါ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးတာကိုပူးပေါင်းလုံဆောင်ဖို့ညှဉ်းဆန်တဲ့အတွဲဆိုပြီးဖမ်းလိုက်တာပါတရုတ်နိုင်ငံမျိုးချစ်ဒီမိုကရက်တစ်လှုပ်ရှားမှုအထောက်ပံ့ပြုရေးဟောင်ကောင်ညွန်ပေါင်းအဖွဲ့ရဲ့အဖွဲ့ဝင်တွေကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီညွန်ပေါင်းအဖွဲ့ဟာကြီးပါနိုင်ငံတွေအတွက်လှုပ်လှုပ်ပေးနေတယ်လို့ဆွဆွဲပြီးဒီအဖွဲ့ရဲ့ဗန်ဒါငွေကြီးနဲ့အသင်းဝင်အခြေအနေတွေကိုဟောင်ကောင်ရဲတွေကအသေးစိတ်စစ်ဆေးနေတာပါ။အခုလိုမျိုးဟောင်ကောင်ကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးနှိမ်နင်းနေတာတွေနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတရုတ်အစိုးရကိုပြစ်တင်ရှုတ်ချထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတင်ဟောင်ကောင်မှာအတိုက်ခံနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေဆန္ဒပြသူတွေအယောက်တရာလောက်ကိုဒီအော်နာဘန်တွေကဆွဆွဲချက်မျိုးစုံနဲ့ဖမ်းဆီးခဲ့တဲ့အကြောင်းသမ္မတဘိုင်ဒန်ကဩဂုတ်လဆန်းပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲဒီနိုင်ငံလက်အောက်ခံဟောင်ကောင်ကျွန်းကိုပြန်ပို့ခံရပြီးအရေးယူခံရမယ့်အရေးနဲ့ညှဉ်းဆန်းရနိုင်တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့ဟောင်ကောင်ကျွန်းသားကျွန်းသူကျွန်းသားတွေကို18လကြာအမေရိကန်မှာယာယီခိုလုံခွင့်လည်းပေးထားပါတယ်။
အင်ဒိုနီးရှားမှာတော့အကျဉ်းထောင်ဒီနေ့မနေ့မိလောင်ခဲ့တာကြောင့်အနည်းဆုံးအကျဉ်းသား40သေဆုံးခဲ့ရပါတယ်။ဂျကာတာမြို့တော်အပြင်ဘက်ကတန်ဂါရွန်အကျဉ်းထောင်ဆောင်စီကနေပြီးမိလောင်ခဲ့တာပါလို့အင်ဒိုနီးရှားတရားရေးဌာနပြောခွင့်ရရီကာအပရီရန်တီကဆိုပါတယ်။အခုမိကိုအချိန်တော်ကြာငိမ့်သက်ခဲ့ရပြီးအနည်းဆုံးအကျဉ်းသား80လောက်ထိထဏ်ရာရခဲ့တယ်လို့လည်းသူကဆက်ပြောပါတယ်။တကယ်တော့အကျဉ်းသားတွေပြစ်ကျက်နေတဲ့ဒီထောင်ရဲ့အဆောင်ကတရားရသူတွေကရှေ့ောက်ကိုတော့တန်ဂရန်ဆေးရုံကိုပို့ဆောင်ခဲ့ပါတယ်။ဒါအပြင်အကျဉ်းသား60သားဆက်တဲ့ဒီအကျဉ်းထောင်မှာအကျဉ်းသား2000ကျော်အထိအများကြီးပြစ်သိမ်းထည့်ထားပြီးအခုမီးစာလောင်တဲ့အဆောင်မှာဆိုရင်အကျဉ်းသား122ယောက်အထိရှိနေခဲ့ပါတယ်။အခုလိုအချိန်မှာမီးလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေတုန်းပဲလို့ပြောခွင့်ရအပရန်တီကပြောပါတယ်ခင်ဗျာ။
ပေါ်ထုံးနေညဖက်နောက်ဆုံးကသတင်းတွေကိုကိုကြကြောသိန်းနဲ့ကိုဝင်းမင်းတို့ကတင်ပြတော့တာပါရှင်။ VOA American အတန်းရဲ့ပေါ်ထုံးနေညပိုင်းမြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတက်ထုတ်လင့်ပေးနေပါရယ်။အခုတော့ပြည်တွင်းသတင်းပို့ပို့ချက်တွေကိုတင်ဆက်တော့ပါမယ်။ကချင်ပြည်နယ်တနိုင်းနဲ့ရှင်ဘွေရံမြို့နယ်ကြားမှာဒီကနေ့မနက်ကစစ်ကောင်စီတပ်နဲ့ KIA တို့ကြားတိုက်ပွဲတွေဖြစ်ပွားပြီးတော့စီရင်တင်းမာမှုတွေရှိနေပါရယ်။ဒီရက်ပိုင်းမှာပဲ KIA ဌာနချုပ်လိုင်ဇာအနီမှာစစ်ကောင်စီဘက်ကစစ်ရေးလှုပ်ရှားမှုတွေရှိနေကြောင်းသတင်းတွေထွက်ပေါ်နေပြီးတော့ KIA ဘက်ကတော့အခြေအနေဟာပုံမှန်အတိုင်းရှိနေကြောင်းပြောပါရယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကနောက်ဆုံးအခြေအနေကိုတော့ကိုအောင်မြတ်သူကပြောပြထားပါရယ်ရှင်
။ပြီးခဲ့တဲ့ရက်သက်တဲ့တပတ်တွင်ကချင်ပြည်နယ်မှာတိုက်ပွဲတွေငြိမ်သက်နေခဲ့ရကဒီကနေ့မနက်ပိုင်းမှာတော့တနိုင်းမြို့နယ်လီဒိုလမ်းမကြီးပေါ်မှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေပြန်လည်ဖြစ်လာတာပါလက်ရှိတိုက်ပွဲဖြစ်ပွားတဲ့နေရာဟာတနိုင်းနဲ့ရှင်ဘွေရံအကြားမှာဖြစ်ကြောင်းတနိုင်းဒေသခံတူဦးက VOA ကိုပြောပါတယ
်ဒီတနိုင်းအမေကြီးရှင်ကပြတ်ကြပူးကြမှာဒီလက်တစ်ချက်အဖွဲ့တွေပြစ်ချပြီးမှတိုက်ပွဲဖြစ်ချလို့တော့ဒီခေါင်းကလူတွေဖုံးဆက်လာရတယ်ဟုတ်ကဲ့ ီကုန်းစီတကတတ်သားတွေရှင်လျံတွေတော့လာအဲ့ဒီစစ်ကြောင်းကိုကြားဖြတ်ကြားဖြတ်တော့တောင်းပတ်တဲ့မျိုးကအဲ့ဒီမျိုးကြီးချစ်တယ်လို့သူတရားလို့ပြောရတဲ့ကြောင့်ကြီးတော့အရှင်ငယ်တော့ပြင်းမာနေပါတော့ဘုရားသားဒီကောင်မှကြောက်လို့ကြားကြောင်းလို့ပါရင်မှကြောင်းသူစုနေလို့ပြောရတဲ့
လောလောဆယ်မှာကားသွားလာပြီးပိတ်ထားကြောင်းလည်းပြောပါတယ်ကချင်သတင်းမီဒီယာတွေမှာတော့ရှင်ဘွေရန်ဘက်ကိုတက်လာတဲ့စစ်ကောင်စီတပ်ကိုမနက်7:00လောက်မှာ KIA ကမိုင်းခွဲတိုက်ခိုက်တာဖြစ်ကြောင်းနဲ့ KIO ဌာနချုပ်လိုင်ဇာဘက်ကိုလည်းဒေါက်ဖုံရန်ဘက်ကစစ်ကောင်စီတပ်အင်အား200လောက်ထွက်ခွာသွားကြောင်းသတင်းတွေမှာဖော်ပြထားပါတယ်။ဒေါက်ဖုံရန်ဘက်ကဒေသခံတွေကတော့မြို့တွင်ဆေးရုံ၊ကျောင်းစတာတွေမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေမြို့ပြင်ဘက်ကိုရွှေ့ပြောင်းထားတယ်ရှိနေကြောင်းပြောပါတယ
်။ဒီမနေ့ကတော့ဒေသကဝင်နေတဲ့လူစားလို့ဆိုတော့ခေါတိုင်းဆိုဆေးရုံမှာတော့ဒီအပြင်အခြေအကောင်ရှိတာရှိတော့တော့ဟိုမှာရောပြင်းဗန်းနေနေရောဆက်အချိန်တော့တော့မဟုတ်ဘူးတော့လည်းပြန်ချုံရေးထား
အခြားဒေသခံတွေကတော့ဒီအပိုင်းမှာဒေါက်ဖုံးရံနဲ့မိုးမောက်ကြမှာလမ်းလုံးကြုံရေးချထားပြီးရိတ်ခတ်ထင်ကားတွေဖြတ်တန်းသွားလာတာရှိကြောင်းပြောပါတယ် KIA ရဲ့ပြန်ကြားရေးတာဝန်ခံဘိုးမူကြီးနော်ဘူးကတော့တနိုင်ဘက်တိုက်ပွဲဖြစ်တာဟုတ်မှန်ကြောင်းအခုလိုအတည်ပြုပြောဆိုပါတယ်
အဲ့မှာတက်ကိုဖြစ်တာကမှန်ပါတယ်ဆိုတော့ကြားဖို့ကြားဖို့သူနေရဖြစ်ပါတယ်အဲခေနဲ့တက်ဖို့ဖြစ်တာဖြစ်ပါတယ်ဒါပေမဲ့မီဒီယာအသိစိတ်တင်ပြတော့ဘာမှမကြားပါဘူးအဲတက်ခန်းဒီကိုဒီလက်တက်ဖို့ကြတော့မဟုတ်ပါဘူးကြည့်တူရေးချက်တက်ဖို့ဖြစ်ပါတယ
်ဒေါက်ဖုံရံဘက်မှာစစ်ကောင်စီတက်တာ200လောက်လိုင်ဇာဘက်ကိုတက်လာတဲ့တဲ့ရင်တော့မကြားသိကြောင်းနဲ့လိုင်ဇာဘက်မှာပုံမှန်အတိုင်းရှိနေကြောင်းအခုလိုဆက်ပြောပါတယ
်ကျွန်တော်အပ္ပစေယတဲ့ရင်ကနေတော့ဘာမှသတင်းမထွက်ဘူးကွာ။အမှန်ပုံမှန်ပဲဖြစ်ပါလား။ဘာမှသူလူစားတော့ဖြစ်တော့ဘူး
။မိုးမောင်းမျိုးနဲ့ဒေါက်ဖုံရံအနီကအလော့ဘွန်တက်စကန်ကို KIA ကမတ်လအတွင်းမှာသိမ်းယူခဲ့ပါတယ်။အဲ့ဒီနောက်ဧပြီလအတွင်းမိုးမောင်းမျိုးနဲ့မြို့သစ်ကုံလော်စားတဲ့ကြီးရော်ရဲ့အနီမှာတိုက်ပွဲတွေပြင်းထန်ခဲ့တာပါ။လက်ရှိမိုးရင်းကာလမှာမိုးမောင်းမျိုးနဲ့အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ပွင့်လင်းရာသီမှာတိုက်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။
ကချင်ပြည်နယ်ဘက်ကဆေးရည်တင်မာနေတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကတင်ပြသွားတာပါရှင်။အခုတော့နိုင်ငံတော်ပောက်ကွဲမှုကြောင့်လူတွေထိခိုက်ဒဏ်ရာရတဲ့သတင်းဖက်တင်ပြပေးချင်ပါတယ်။ဒီကနေ့ရန်ကုန်မြို့က105ခုလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့သလိုမန္တလေးနဲ့မြို့နယ်တချို့မှာလည်းပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ပေါင်းဒီမြို့မှာမနေ့ကပြည်ခိုင်ဖြိုးပါတီရဲ့စီယုံရဲမှုလည်းဖြစ်တဲ့ပေါင်းဒီကရာအိမ်မှုအိမ်မှာပောက်ကွဲမှုဖြစ်ခဲ့တာကြောင့်၂ရောက်သေဆုံးပြီးတော့၅ရောက်ဒဏ်ရာရပါတယ်။ဒီအကြောင်းအပါဝင်နိုင်ငံတော်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူရဲကတင်ပြပေးထားပါရရှင်
။ဒီနေ့ရန်ကုန်မြို့က9နေရာလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။မနက်ပိုင်းကကြီးမြင့်နိုင်မြို့နယ်ကအေရှာဝေါ်စိတ်ကမ်းဒီမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့နေ့လယ်ပိုင်းမှာလည်းဒဂုံစိတ်ကမ်းမြို့နယ်ကရင်တင်းရဲရုံနဲ့တောင်ကုန်ကအေယာချမ်းသာကွန်တိုအနီးနောက်ရင်တင်းရဲရုံစတဲ့နေရာတွေမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါ။နေ့လယ်2နာရီဝန်းကျင်လောက်ကမရန်ကုန်မြို့နယ်ကတမိုင်းလန်းစုံဥပဟံမီပွိုင်းကရင်းနှီးရဲရုံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုကအတန်အတော်ကျေပေမဲ့ထိခိုက်မှုတော့မရှိခဲ့ဘူးလို့အဲ့ဒီအနီးနားမှာနေထိုင်သူတူကပြောပါတယ်
။ဟော2နာရီခွဲဟောတမိုင်းဥပဟံနဲ့မီပွိုင်းမီပွိုင်းချိန်မှာဖြစ်တာမော်တော်ပီကေရုံမော်တော်ပီကေရုံဖြစ်တာအဲနားမှာတော့ရှင်းလင်းနေရပဲပောက်တဲ့ချိန်ကကြတော့အတန်တော်တော်ကျေသွားတယ်ဟောညကြီးတွေပါတုံသွားတယ
်။ပဲခူးတိုင်းပေါင်းတယ်မြို့ကံငယ်ရွာမှာမနေ့ညပိုင်းကရာအိမ်မှုရဲ့နေအိမ်ကိုဘုံဖြစ်ထည့်ခံရပြီးပောက်ကွဲတာကြောင့်လူနှစ်ဦးသေဆုံးပြီး၅ဦးဒဏ်ရာရပါတယ်။ဒီပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ကံငွေရမနေထိုင်တဲ့ဒေသခံတအူကဗီဝေကိုအခုလိုပြောပြပါတယ်
။အိုးဒီကံကျိုးကသူရုံးနေမှုတော့ပေါ့။သူရုံးမှုကိုရဲမှုရာရင်မှုနဲ့ရာရင်မှုတော့တို့ရင်ကမိသားစုဆွေမျိုးတွေဟိုဟာသာသာကြည့်တာပေါ့နော်။သာသာကြည့်တဲ့အချိန်မှာအိမ်ပရင်းပေါက်ကပြန်ရနေပြီးတော့အလုံးမမဲ့ကြီးရဲ့အဲကိုရောက်ပြီးတော့ဘလုံးမမချောင်းတော့ပရိုင်းနေမှနဲ့ပောက်ကွဲသွားလို့ပြောတယ်ကွ။ဒီကံမူကတော့ခဏရောက်တာရရအိမ်ပေါ်မှာပွင့်ပြီးတောက်သေးသွားတယ်။ပေါင်းတဲ့ဆေးရုံဆောက်ရောက်ရောက်လာပြီးပေါင်းတဲ့ဆေးရုံမှာနောက်တရားဖြတ်သေးရပါတော့။ဆေးရုံတွေပေါ့ပုတ်ပေါ့တရားဘုံကအတော်သမီးတွေကြီးပဲ။ဟုတ်ကဲ့အခုမနေ့ကျန်တဲ့ဟိုဘော၅ရောက်ကိုဟိုကရင်တရားကိုပြောပြလိုက်ပါမယ်ဟုတ်ကဲ့ပေါင်းတဲ့ဆေးရုံကနေယူ
။မန္တလေးအမှတ်6ရဲစခန်းမှာလည်းဒီကနေ့နေ့လယ်ပိုင်းကလက်လုံဘုံပောက်ကွဲခဲ့ပါတယ်။မကွေးတိုင်းရေစကြိုမြို့စိုက်ပျိုးရေးရုံမှာတော့ဒီကနေ့နေ့လယ်ကပောက်ကွဲမှုတစ်ခုဖြစ်ပါတယ်။မရယာမျိုးမှာလည်းစစ်ကောင်စီသတင်းပေးအဖြစ်ကြော်စောတဲ့အမျိုးသမီးတူဒီကနေ့နေ့လယ်ကတိုက်ခတ်ခံရပြီးတိတ်ဆုံသွားပါတယ်။စက်တင်ဘာလ9ရက်မနေ့ညကလည်းစင်ကူးမျိုးကကြေးရွာတစ်ခုရဲ့အုပ်ချုပ်ရေးမှုအိမ်အပါအဝင်နေရာတချို့မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ကြောက်ပရောင်းနဲ့မရယာစတဲ့နေရာတွေအပြင်နိုင်ငံတော်ကမျိုးတချို့မှာလည်းပောက်ကွဲမှုတွေရှိခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူတွေကို စစ်ကောင်စီကအကြမ်းဖက်တပ်ဖြတ်ဖမ်းဆီးတာတွေရှိခဲ့ပြီးတဲ့နောက်နိုင်ငံအတွင်းကနေရာတော်များများမှာကုလိုဘုံပေါက်ကွဲမှုတွေနဲ့စစ်ကောင်စီသတင်းပေးအဖြစ်တန်လျာရှိခံရသူတွေပြစ်ခတ်တပ်ဖြတ်ခံရတာတွေလည်းမကြာခဏဆိုသလိုဖြစ်ပေါ်နေတာပါ။ဒါပေမဲ့မနေ့စက်တင်ဘာလ9ရက်နေ့မှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူတော်လှန်ရေးနေ့စတင်ပြီလို့ပြောဆိုခဲ့ပြီးတဲ့နောက်ဒီကနေ့ဖြစ်ပေါ်ခဲ့တဲ့ဘုံပေါက်ကွဲတဲ့နေရာနဲ့အချင်းကြီးအရေးတွက်ဟာလည်းတိတိတသာပိုပြီးများလာတာဖြစ်ပါရဲ့ရှင်။
နိုင်ငံတော်ဝန်ကပောက်ကွဲမှုတွေကြောင့်လူတွေထိခိုက်ဒဏ်ရာရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူတွေကတင်ပြသွားတာပါရှင်။ VOA American အသံကနေမြန်မာဘာသာအစီအစဉ်ကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ 31kHz 9380 လိုင်းတိုမီတာ 32kHz 9390 လိုင်းတိုမီတာ 51kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စကိုင်းတိုင်းဖက်ကရွာတချို့ကိုစစ်တပ်ကအမိရှို့ဖျက်ဆီးတဲ့သတင်းဖက်ဆက်ရအောင်ပါ။စကိုင်းတိုင်းကလေးမြို့နယ်အတွင်းမှာရှိတဲ့ကျေးရွာတချို့ကနေအိမ်လေးကိုစစ်တပ်ကမီးရှို့ဖျက်ဆီးခဲ့ပြီးတော့အရသာပြည်သူ9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံမျက်မြင်သက်တွေက VOA ကိုပြောပါတယ်။စစ်တပ်ကအဲ့ဒီဒေသတဝိုင်းမှာတရွာဝင်တရွာထွက်ဝင်ရောက်ဝင်နောက်နေလို့ထောင်နဲ့ချီတဲ့ဒေသခံတွေလည်းဘေးလို့ရပြေးထွက်နေရဆဲပဲလို့ပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြထားပါတယ်ရှင်
။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းတင်သားရွာမှာတက်ဆွဲထားတဲ့စစ်သားတွေဟာဒီကနေ့စက်တင်ဘာလ10ရက်နေ့မှာတော့ရွာကနေပြန်ပြီးတော့ထွက်သွားတဲ့အချိန်မှာနေအိမ်၅အိမ်ကိုမီးရှို့ဖျက်ဆီးပြီးတော့အိမ်တော်တော်များများကိုလည်းဝင်ရောက်ရှာဖွေဖျက်ဆီးခဲ့ပါတယ်။ဒါ့အပြင်ရွာကဘုန်းကြီးကျောင်းမှာရှောင်ပုံးနေတဲ့အမျိုးသား9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့မျက်မြင်သံကားတော်တစ်ပါးက VOA မြန်မာပိုင်းကိုမိန့်ကြားပါတယ်။မီးလောင်သွားတဲ့အိမ်တွေကိုကိုယ်တိုင်ပါဝင်ပြီးတော့မီးငြိမ်းတပ်ပေးခဲ့ရတဲ့လုံးကြုံရေးအရာဘွဲနံမီကိုမဖော်ပြလို့တဲ့တန်ခါတော်တပားကအခုလိုမိတ်ပါတယ
်။ငါလုံးမီးလောင်နေတော့မင်းတို့သွားညင်းနေအဲမီးကမီးညွန့်ကျိုးပြီးဘေးအိမ်မကူးလောက်တဲ့အခြေအနေရောက်တော့တို့ကျွန်တော်အဲ့ဒီအောင်ထားခဲ့ပြီးတော့မှနောက်တိန်လောင်တာနဲ့နောက်တိန်ကိုပြန်သွားညင်းနေခလုံးပြာကျသွားတာတော့တိန်ကတော့နည်းနည်းပဲလောင်လာတာမီးညင်းခံလိုက်တယ်။အဲတော့ရွာအထွက်ကကင်းတဲ့ကိုမီးတည်ထားခဲ့တယ်။အင်းဟုတ်တယ်သူတို့ဒီအထွက်မှာမီးရှို့သွားတာရွာနေအထွက်မှာလေကျွမ်းနေဒီသူတို့ပဲပြောကြမလဲနေရာရွှေ့တဲ့ချိန်မှာဒီရွာနေထွက်ခွာတဲ့ချိန်မှာမီးရှို့သွားတာတော့
ဒါအပြင်ဒီကနေ့ကြံသာရွာမှာလည်းနေအိမ်ခုနှစ်လုံးမီးရှို့သွားတယ်လို့ကြားရကြောင်းအဲ့ဒီတန်ဃာတော်ကစက်မိတ်ပါတယ်လွန်ခဲ့တဲ့ဩဂုတ်လ28ရက်နေ့လောက်ကတင်သားရွာကိုစီးနှင်းရှာဖွေတဲ့အချိန်မှာဒေသခံ10ဦးအဖမ်းခံခဲ့ရပါတယ်အဲ့ဒီအဖမ်းခံခဲ့ရတဲ့ဒေသခံ10ဦးဟာပြန်မလွတ်လာသေးတယ်လို့အခုတခါမှလည်းနောက်ထပ်အရက်သားပြည်သူ9ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့အဲ့ဒီတန်ဃာတော်ကပဲဆက်ပြီးတော့မိန့်ပါတယ
်ဒီဖမ်းသွားတာတော့10ယောက်မိန်းကလေး2ယောက်နဲ့ယောက်ျားလေး10ယောက်အဲမိန်းကလေး2ယောက်လွတ်တယ်ယောက်ျားလေး1ယောက်လွတ်တယ်ဒါပေမဲ့သူတို့မိကြီးရောဒီဘယ်လိုပြောမလဲသူတို့လိုချင်တဲ့အချက်လေးမိတယ်ပေါ့လေတာပြီးတော့မှပြန်လွတ်လိုက်တာအဲ့ဒါဟိုဟာတွေကတော့နည်းနည်းဘယ်လိုပြောမလဲသူတို့ရဲ့ညီဆွမ်းလို့ခေါ်သွားတယ်လို့ဖမ်းသွားတယ်လို့ပဲထင်တာပေါ့
တင်သားရွာကဘုံကြီးကျောင်းမှာတင်းချောင်နေတဲ့လူစည်အရေးအတွက်ကိုစစ်တပ်ကနေကောက်ခံသွားတဲ့အကြောင်းလူမှုကွန်ရက်အွန်လိုင်းစာမျက်နှာမှာတင်လိုက်ကြလို့တယ်လီဖုန်းတွေကိုသိမ်းယူပြီးတော့လာဖမ်းသွားတယ်လို့ပြောပါတယ်။ဒီကနေ့ကျန်သာရွာမှာမီးရှို့ခံရတဲ့အခြေအနေကိုမလန့်မကန့်ကနေတွေ့မြင်ရပေမဲ့အဖက်ဖက်ကနေထိတ်လန့်ကြောက်ရွံ့နေရလို့ထုံမပြောရဲဘူးလို့ကျန်သာဒေသခံတဦးက VOA ကိုပြောပါတယ်။
မီးတွေတော့ဟိုမီးခုံးငွေလေးတွေထနေတော့တွေ့တယ်ဗျဟိုကအဲ့လိုလေးကမြင်ရတယ်မြင်တော့မြင်ရတယ်ဗျအရင်မဖြော်ရဲဘူးဗျဘောဘက်ဒီဘက်ပါပတ်ချလဲအောင်ကြောက်နေရတာကျွန်တော်တို့ရတာတွေကလေအားကြောင့်လဲဆိုတော့အာမမလို့တယ်လို့လဲလန့်နေရတာမျိုးသူအမျိုးသူလေ
အဲ့ဒီဒေတာတဝိုက်မှာတော့စစ်တပ်ကနေဝင်ရောက်တက်ဆွဲမှွေနှောက်စီးနင်းတာတွေခက်စိတ်စိတ်ဖြစ်လာတယ်လို့ဒေတာခန်ကပြောပါတယ်ဒေတာခန်ကအခုလိုထွက်ပြေးနေတဲ့အချိန်မှာတရွာဝင်တရွာထွက်ပြီးတော့နေနေကိုစစ်တပ်ဘက်ကမီးရှို့တာတွေလုပ်နေတဲ့အတွက်ဘေးလူရကိုထွက်ပြေးနေရတယ်လို့တင်သားဒေသခံတဦးကလည်းပြောပါတယ်
။ဒီကရှူတာဒူးနယ်ရွာတယ်နည်းရဒူးနယ်ရွာမှာနှစ်အိမ်ရှူတယ်သူတို့ဒီနေ့ကကျွန်တော်တို့တင်သားရွာမှာဒီသုံးအိမ်ရှူတယ်နေ့အိမ်ရှူတာတင်ရတော့တတ်ခင်တယ်တန်ကားတော်ကြီးသွားပြီးမှမင်းမျိုးကိုညှိသွားတယ်သုံးအိမ်ရတော့ပြန်ချသွားပြီအခုကကြံတာမှရှူနေတယ်အခုလောင်နေပြီဒီရွာဝင်ဒီရွာထွက်ပြေးအိမ်ကြီးလိုက်ထိုင်မှမင်းနဲ့ရှူတယ်လူလူဖမ်းနေ
စစ်သားတွေဝင်လာလို့ဒေသခံပြည်သူတွေထွက်ပြေးနေရတဲ့အချိန်မှာပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့မနေ့မနက်ပိုင်းတုန်းကလည်းဒိုးနယ်ရွာဘက်မှာအိမ်နှလုံးမီးရှို့ခံခဲ့ရပါတယ်။မနေ့နေ့လည်း12နာရီလောက်မှာတော့ကြောက်ဖူးရွာနဲ့ဒိုးနယ်ရွာအကြားမှာဝင်ရောက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ကလေး PDF ဒေသခံကာကွယ်ရေးတပ်ဖွဲ့ဘက်ကထုတ်ပြန်ပါတယ်။ဒီမိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်4ဦးထက်မနည်းသေဆုံးပြီးတော့10ဦးကျော်ဒဏ်ရာရရှိတဲ့အကြောင်းပြောပါတယ်။ဒီထုတ်ပြန်ချက်ထဲကထိခိုက်သေဆုံးမှုစာရင်းကိုတော့ VOA မြန်မာပိုင်းအနေနဲ့တိကျအတိမပြုနိုင်သေးပါဘူးရှင်။
စကိုင်းနိုင်ဖက်ကရွာတချို့မိရှို့ခံရတဲ့တဲ့မှာစုံမတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင် VOA မြန်မာပိုင်းကိုသောတာရှင်တွေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းနဲ့ဆိုပြီးတော့တချင်တောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက bamis@voanews.com ကိုပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ကနေတဆင့်စာရေးသားပို့နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မတဲ့ပုတ်ဆက်ရအောင်ပါမိသက်ဘူကြီး Justin Terry ဟာ2010ခုနှစ်မှာအမေရိကန်နိုင်ငံ Virginia ပြည်နယ်က Arlington ခရိုင်မိသက်ဌာနမှာအလုပ်ဝင်လာပိုင်းမဲ့ရှိပါသေးတယ်။သူဟာ September 17ရက်နေ့ကအမေရိကန် Pentagon စစ်ဌာနချုပ်ကိုလေယာဉ်ဝင်တိုက်တဲ့နေရာမှာမိငိမ့်တက်ခဲ့ရပါတယ်။သူ့ရဲ့အတွေ့အကြုံကိုတော့ Ayakopoulos ကမင်းမြန်းချပါတယ်။ကိုငိမ့်ချန်းကပြောပြထားပါတယ်ရှင
်။မိသက်ဘူကြီး Justin Terry ဟာ2010ခုနှစ် September 17ရက်နေ့ကအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကိုပြန်ပြီးဆွဲခံရတဲ့လေယာဉ်ဝင်တိုက်တဲ့အချိန်လုံးကအသက်24နှစ်ပဲရှိပါသေးတယ
်။အဲ့လိုဖြစ်ပျက်ကြီးကြုံမှုခဲ့လို့ရှိရင်အနည်း20ဆိုတာကိန်းကနန်းကြီးတစ်ခုဖြစ်ပေမဲ့လည်းအဲ့လောက်ကြာပြီလို့မခံစားရပါဘူး။အဖြစ်ပျက်တွေကမနေ့တနေ့ကလိုပါပဲ
။ပင်တဂွန်စစ်ဌာနချုပ်ကိုသွားဖို့အမိန့်ကြလာတော့ထရယ်လီနဲ့သူ့အဖွဲ့ဟာအမေရိကန်ပြည်ထောင်စုအတိုက်ခံရပြီဆိုတာနားလည်ခဲ့ကြပါတယ်။
There was so much coming out.
ကျွန်တော်စီကအကုန်ရောက်လာတာပါပဲ။အဆောင်တွေကလူတွေပြေးထွက်လာကြတယ်။ဒဏ်ရာရတဲ့လူတွေလည်းပါပါတယ်။မိကိုတွေရောမိတောက်ကြီးတွေပါ။မိသက်ကားတွေကလည်းအဲ့ဒီမှာရဲကားတွေကလည်းဘေးပတ်ပတ်လည်ပါပဲ။နောက်ထပ်လေရင်တွေထွက်လာတဲ့သတင်းကြားလို့ကျွန်တော်တို့ပြန်ဆုတ်ခဲ့ရပါသေးတယ်။နောက်တော့အထဲကိုပြန်ဝင်ပြန်ဆုတ်နဲ့လုခဲ့ရပါတယ
်။လေရင်ဝင်တိုက်တာကနေဖြစ်လာတဲ့မိတောက်ကအရန်ကြီးတာကြောင့်နိုင်ပေါင်းများစွာခက်ခက်ခဲခဲနှိမ့်ခဲ့ရတာပါ။အဲ့ဒီအချိန်မှာ Terrelli ဟာပင်တဂွန်ထဲကိုဝင်ပြီးခေါင်းမိုးပေါ်ကိုတက်ခဲ့ရပါတယ်။အန်တရှောက်မှာလင်းရင်အပြက်အစီးအစိပ်ပိုင်းတွေကိုလည်းမြင်ခဲ့ရပါတယ်။မိကိုတွေမိတောက်တွေများလွန်းတာကြောင့်သူအသက်ရှင်ရပြန်ထွက်နိုင်မလားလို့တောင်တွေးခဲ့မိပါတယ်
။ There was nothing but fire.
အဲ့ဒီထဲမှာမိတောက်ကလွဲလို့ဘာမှမရှိပါဘူး။ရေဖြန်းလိုက်တိုင်းဘာမှအရာမထင်ဘူးတော့မှထင်မိပါတယ်။ရေတွေလည်းဖြန်းနေပြီမဲ့ကြောက်ကြီးတွေကိုဖြန်းနေတဲ့အတိုင်းပါပဲ
။စစ်မှုတန်းတွေအော်ဟစ်ပြေးထွက်လာတာကိုလည်းမြင်ခဲ့ရပါတယ်။သူနဲ့သူ့အဖွဲ့သားတွေဟာအနားမယူဘဲတစ်ချိန်လုံးမီးနှိမ်တက်ခဲ့ပါတယ်။အခုအချိန်ထိအဲ့ဒီပုံရိပ်တွေကိုမြင်ရောင်နေပါတယ
် I'll never forget some of the people that I saw the victims that I saw in there
ကျွန်တော်မြင်ခဲ့ရတဲ့တချို့လူတွေကိုဘယ်တော့မှမေ့မှာမဟုတ်ပါဘူးမိငိမ့်သွားတော့ရှင်းလင်းရေးလုပ်ရပါတယ်အလောင်းတွေကိုတွေ့တော့လဲဒါဟာအလောင်းကြီးပဲမဟုတ်ဘူးသူတို့မိသားစုတွေအတွက်ချစ်ရသူဝမ်းနဲ့ပူဆွေးရမယ့်သူတွေဖြစ်ပါတယ်ဒါတွေကစဉ်းစားမိလို့ရှိရင်ဘလောက်ရင်လေးစရာကောင်းလဲဘလောက်ပြင်းထန်လဲဆိုတာသိနိုင်ပါတယ်ဒီမိသားစုတွေကိုမသိပေမဲ့လဲသူတို့ရဲ့ဖြစ်ရက်ကကျွန်တော်ကိုလာထိပါတယ်
ပင်ဒဂွန်အတိုက်ခံရမှုဟာထရယ်လီရဲ့ဘဝကိုပြောင်းလဲစေခဲ့တာပါသူ့အလုပ်ကိုတာဝန်ကျေအောင်လုပ်သွားတာဖြစ်ပြီးတော့သူကိုယ်တိုင်ကလည်းသူရဲကောင်းအဖြစ်မခံယူပါဘူးအနည်း20ရောက်သည့်တိုင်အောင်နှစ်ပတ်လည်နေ့ကိုတော့ဆင်နွှဲနေစေဖြစ်ပါတယ်ခင်ဗျာ
တိုင်11နှစ်ပတ်လည်အထိမ်အမှတ်အဖြစ်ပင်ဒဂွန်စစ်ဌာနချုပ်ဝင်တိုက်ခံရတဲ့နေရာမှာကိုယ်တိုင်ဝင်ပြီးတော့မင်းငိမ့်တက်ခရရသူအကြောင်းကိုငင်းချန်းကတင်ပြသွားတာပါရှင် VO American တိုင်ရဲ့ဘုံလွင်နေညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ပို့ထူးနေညပိုင်းတင်ဆက်နေကြဖြစ်တဲ့ဒေါက်တာတန့်စောရဲ့လူလူနဲ့ကြမ္မာရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍတွေကိုဆက်တိုက်တင်ဆက်သွားဖို့ရှိပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများရှိနေနေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အသံကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ 31kHz 9380 လိုင်းတိုမီတာ 32kHz 9390 လိုင်းတိုမီတာ 51kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ပုတ်ထူးနေညာပိုင်းရဲ့အပတ်စဉ်ကဏ္ဍတွေတင်ဆက်မပေးခင်မှာတော့တွေးဆုံမေးမြန်းခန်းတစ်ခုကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။NUG အစိုးရအနေနဲ့ခုခံစစ်ကြေညာလိုက်တာဟာလှေလိုင်းအစိုးရမဟုတ်ဘဲနဲ့လူလူထောက်ခံမှုနဲ့စစ်အင်အားပါရှိကြောင်းနိုင်ငံတကာကိုပြသလိုတဲ့သဘောဖြစ်တယ်လို့မြင်တဲ့အကြောင်းအမေရိကန်အခြေစိုက်မြန်မာစစ်ဖက်ရေးရာလှေလာသူတူက VOA မြန်မာပိုင်းကိုပြောပါတယ်။ပြည်သူတွေကိုပါထိခိုက်ဆုံးရှုံးမှုတွေရှိစေမဲ့စစ်အာဏာရှင်ဆန့်ကျင်တဲ့ခုခံစစ်ပွဲကို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဘာကြောင့်စတင်ခဲ့သလဲ NUG အနေနဲ့စီရင်အရာတကယ်ပဲအဆင်သင့်ဖြစ်နေသလားကုလသမဂ္ဂညီလာခံရဲ့ Credential Committee မှာမြန်မာနိုင်ငံကိုယ်စားလှယ်ရွေးချယ်ရမယ့်အပေါ်ဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲ Washington DC အခြေစိုက် The Wiro Inwiston International Guest Center ကစစ်ဖက်ရဲရလေလာတုံသက်သူကိုရဲမျိုးဟိန်ကိုမှအင်ဂျင်နီယာက VOA က Conference နဲ့ဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်္ဂလာပါကိုရဲမျိုးဟိန်
ဟုတ်ကဲ့မင်္ဂလာပ
ါအခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့သူတို့ဒီပြည်သူတော်လှန်ရေးလို့အမည်ပေးထားတဲ့ဆီယနာရှင်စန့်ကျင်ဖို့ဒီခုခံတော်လှန်စစ်ကိုအခုချိန်ကြာမှသူတို့ဘာကြောင့်ကြီးညာလိုက်တယ်လို့သုံးသပ်မိလဲရှင
်ဟုတ်ကဲ့အာပြောမယ်ဆိုရင်တော့ဒါမြန်မာပြည်အနှံ့မှာပြီးခဲ့တဲ့ကျွန်တော်တို့ဒီဆီယနာသိမ်းပြီးနောက်ပိုင်းပေါ့အထူးသဖြင့်တော့ April လနောက်ပိုင်းမှာဟိုဒီခုခံတော်လှန်နဲ့ကာကွယ်စစ်တွေပေါ့ကျွန်တော်တို့တော်တော်များများဖြစ်ခဲ့တာတွေ့ရတယ် defense လုပ်တဲ့အဲ့တော့ကာကွယ်ရေးအဖွဲ့တွေလည်းတော်တော်များများကိုဖွဲ့ခဲ့တာတွေ့ရပါတယ်အဲသို့တော်ညာလည်းခုချိန်ကျမှဒါအားလုံးတပြည်လုံးတိုင်းတာအနေနဲ့လဲနေလေအောင်မြင်းဆောင်မကြံပေါ့ခုခံတော်လှန်စစ်ကိုဆင်နွှဲဖို့ဆိုပြီးတော့အကြီးညာလိုက်တဲ့အနေအထားမျိုးရှိတယ်အဲကျွန်တော်ကတော့ဒါက NUG အနေနဲ့သူတို့ရဲ့တိုက်ပွဲကို gear change လိုက်တယ်လို့ကျွန်တော်တို့မြင်တယ်ဒါအရင်တော့လည်းတိုက်နေတာရှိလားဆိုတော့ရှိတယ်တိုင်းနယ်လက်နက်ကိုင်အဖွဲ့တွေနဲ့လည်းတိုက်နေတာတွေရှိတယ်ကာကွယ်ရေးဒီအဖွဲ့တွေကလည်းကျွန်တော်တို့မျိုးပြပျောက်ကြားဆင်နွှဲနေတာတွေရှိတယ်ပေါ့အဲတကူကတော့ပို့ပြီး gear change လိုက်တယ်လို့ဘာလို့ပြောလဲဆိုတော့သူတို့အနေနဲ့ပို့ပြီး coordinate ဖြစ်တဲ့တိုက်ပွဲတွေပေါ်ဖို့ဖက်နဲ့တစ်ဖက်ကျွန်တော်တို့ပို့ပြီးတော့တိုင်းနယ်လက်နက်ကိုင်အဖွဲ့တွေနဲ့ရောမျိုးပြပျောက်ကြားအဖွဲ့တွေနဲ့ရောစုစည်းတဲ့တိုက်ပွဲတွေပေါ်ဖို့ပို့ပြီးတော့လူထုပါဝင်မှုကျွန်တော်တို့ရှိတဲ့တိုက်ပွဲတွေပုံဖော်ဖို့ပြီးတော့ပို့ပြီးတော့ကျွန်တော်တို့ intensity fine ဖြစ်တဲ့ပို့ပြီးအားကောင်းတဲ့တိုက်ပွဲတွေပုံဖော်ဖို့အတွက်ကိုအခုလိုမျိုးကြီးညာလိုက်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့
တော့ NUG ကသူတို့ရဲ့ဒီတိုက်ခိုက်ရီအတွက်ကိုပေါ့နော်သူတို့ gear change လိုက်တယ်ပေါ့သူတို့ဒီ new view ဟာကိုသူတို့စပြီးပြောင်းလဲလိုက်တယ်ဆိုတဲ့အပိုင်းမှာဒီ NUG ဘက်ကဒီစီရေးစွမ်းရည်အရာမှာရောသူတို့ဘက်ကဟိုတိုက်ခိုက်ဖို့အတွက်အဆင်သင့်ဖြစ်နေပြီလားပေါ့နော
်ဟုတ်ကဲ့အာကျွန်တော်အမြင်ရဆိုရင်တော့NUG ကဒီဟာကိုမကြင်ညာခင်မှာဒါသူနဲ့ဒီမဟာမိတ်ပြုထားတဲ့သူနဲ့နားလည်မှုယူထားတဲ့တိုင်းသလန်းနိုင်ငံအဖွဲ့တွေနဲ့ကြားထဲမှာတော့သဘောတူညီမှုအချို့ဆွေးနွေးမှုအချို့တော့ရှိခဲ့မယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကျွန်တော်တို့တော့အပြင်အကြီးရတဲ့လူတွေဆိုတော့တိတ်တော့တေချာတော့ပြောလို့မရဘူး။အားလုံးအစင်သစ်ဖြစ်လားဆိုရင်အင်အားအရစီရင်အင်အားအရအစင်သစ်ဖြစ်လားဆိုရင်တော့အာဒီလိုမျိုးဟိုဟိုစစ်တပ်လိုမျိုးကျွန်တော်တို့နှစ်ပေါင်းများစွာခိုင်ခိုင်မာမာတိစောက်ထားတဲ့ institution တစ်ခုနဲ့ကျွန်တော်တို့ခုခံစန့်ကျင်တိုက်ခိုက်ဖို့အတွက်ကတော့လက်နက်ပိုင်းအင်အားရုပ်ပိုင်းဆိုင်ရာအင်အားကတော့အများကြီးလိုအပ်ချက်ရှိမှာပဲဒါကတော့ဘလို့မှငင်းစရာမရှိဘူးလို့မြင်ပါတယ်တိုးတော်ညာလည်းခုနကပြောသလိုပေါ့သူတို့ကတော့သူတို့မဟာဗျူဟာကိုဒီတခြားသောတော်လိုင်းအင်အားစုတွေနဲ့မဟာမိတ်ပြုပြီးတော့အာဆွေးနွေးညှိနှိုင်းမှုတွေလုပ်ပြီးတော့ဒါကိုကျင်းညာတယ်လို့ကျွန်တော်တို့မြင်တယ်
။ဟိုကုလသမဂ္ဂမှာဟိုအထွေထွေညီလာခံကျင်းပတော့မယ့်အချိန်အထူးသဖြင့်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူဖြစ်မလဲဆိုတာကိုလည်းရွေးချယ်တော့မယ့်အချိန်နဲ့လည်းတိုက်ဆိုင်နေတဲ့ခါကျတော့ဟိုဒီဟာရဲ့မြန်မာနိုင်ငံရဲ့အခြေအနေကရောဒီကုလသမဂ္ဂအထွေထွေညီလာခံမှာသူကဘလို့တက်ရောက်မှုတွေဖြစ်လာမလဲရှင
်။ဟုတ်အဲ့ဒါတော့နည်းနည်းခုချိန်တော့ပြောဖို့ခက်နေသေးတယ်လို့မြင်ပါတယ်။အဲဒါပေမဲ့ NUG ကတော့သူကဗာပြကျင်အဓိကကျွန်တော်တို့စဉ်းစားမိတာပေါ့သုံးသပ်မိတာတော့ဗာပြကျင်လဲဆိုတော့သူကတကယ်ပြည်သူတွေနဲ့တွဲပြီးတော့ဒါလူလူတော်လှန်ရေးကိုဆောင်ရွက်နေတဲ့ဒီစစ်တပ်ကိုစစ်အာဏာရှင်စနစ်ကိုဆန့်ကျင်နေတဲ့အင်အားစုဖြစ်တယ်မြေပြင်မှာလည်းလူမျိုးစုတိုင်းရင်းသားအဖွဲ့တွေနဲ့လက်တွဲပြီးဆောင်ရွက်နေတဲ့အင်အားစုတစ်ခုဖြစ်တယ်ဆိုတဲ့ဟာကိုစစ်ရေးရပြလိုက်တဲ့ဟာတစ်ခုလို့က ကျွန်တော်တို့မြင်ပါတယ်အဲ့ဒါကတော့ဒါဦးနာပြောတဲ့ credential committee မှာစဉ်းစားတဲ့အခါမျိုးကြရင်ဘယ်လိုတက်ရောက်မှုတွေဖြစ်လာမလဲဆိုတာတော့ဒါဟိုစိတ်ဝင်စားဖို့ကောင်းပါတယ်တချို့နိုင်ငံတွေကတော့ဒီဟာကဒီငင်းငယ်တဲ့နီးနေပဲငင်းငယ်တဲ့နီးနေပဲသွားဖို့ပေါ့ငင်းငယ်တဲ့နီးနေပဲဟိုသွားတာကအခြေဖြစ်နိုင်တယ်ဆိုတဲ့ဟာကိုပြောလာတာရှိပါအဲတို့တော်များလည်းအဲ့ဒီကမှတဆင့်ခုလိုအခြေအနေမျိုးထိရောက်လာတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။သိမကြသေးခင်မှာဖြစ်လာနိုင်တဲ့တိုက်ပွဲတွေရဲ့တန်ဖိုးပေါ့တိုက်ပွဲတွေရဲ့တန်ဖိုးဒီဘက်ကလည်းကျွန်တော်တို့ပြန်လည်ပြီးတော့ဖိနှိပ်ပြီးတော့ကျွန်တော်နှိပ်ဟို crack down လုပ်မဲ့ဟာတွေပြီးတော့နိုင်ငံတကာကလည်းဒါပေါ်ဘယ်လိုတုံ့ပြန်လဲဆိုတဲ့ဟာတွေပေါ်မှာအများကြီးစောင့်ကြည့်ဖို့တော့လိုသေးတယ်လို့ကျွန်တော်အလိုမြင်မိပါတယ်။
The Woodrow Wilson International Center ကစစ်ဖက်ရေးရာလေလာတုံတက်သူကိုရဲမျိုးဟင်းကိုမအင်ဂျင်နိုင်ကဆက်သွဲမြင်မြန်ထားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍပါအရင်ဆုံးကြမ္မာရေးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်။ COVID ကူးစက်ခံရရင်ယောဂါတန်ကိုခံနိုင်အောင်လို့အစာအသောက်ကိုအတန်နိုင်ဆုံးအာဟာရပြည့်ဝအောင်စားသုံးရမှာပါ။COVID ကူးစက်ခံရတဲ့သူတွေဟာ virus ကိုကိုယ်ခံအားကနေတစင်အထူးကတိုက်ထုတ်ရတာဖြစ်တာကြောင့်ကိုယ်ခံအားပြင်းနေဖို့လိုပါတယ်။လူလူနဲ့ကြမ်းမရဲ့အစီအစဉ်မှာဒေါက်တာတန်ဇော်ကတင်ပြထားပါတယ်ရှင်
။ Professor Christina Finch အခု NUG ရဲ့နိုင်ငံညာရေးမူဝါဒနဲ့ပတ်သက်ပြီးတော့သူ့မှာတိကျပြသတဲ့ strategy တရားမရှိ
ကျောင်းသားရှောင်တဲ့သူတွေအနေနဲ့ဒီချိန်မှာကြက်သားတံပေါင်းမဟုတ်ငါးခုစားသုံးပြီးအသားလည်းကိုပြန်လည်ဖြည့်တင်ပေးလို့ရတယ်လို့အဟာရဆိုင်ရာအထူးပြုဆရာဝန်တူဦးဖြစ်သူဒေါက်တာဆုမြတ်စင်ကပြောပါတယ
်ချို့လူနာတွေကသူတို့ဝက်သားမဲသားမစားမျိုးရှိတယ်အချို့လူနာတွေဆိုရင်ခြေလေးကျောင်းသားရှောင်တာရှိရပေါ့နော်ဒီလိုအချိန်မျိုးမှာဆိုရင်ဒီလူနာတွေမှာပို့ပြီးတော့ဟိုအသားတက်ပြည့်မီအောင်စားဖို့ရအလိုခက်ခဲရမျိုးတွေ့ရတယ်ပေါ့နော်အသားတစ်မျိုးတည်းဟိုဒီနှစ်ပတ်ဆက်တိုက်လောက်စားလို့ရလားဆိုတော့စားလို့ရတယ်ဥမာကြက်သားပဲစားတဲ့လူနာဆိုလည်းညတိုင်းကြက်ပဲဟိုနှစ်ပတ်ဆက်တိုက်စားလဲဘာဘေးဥပမာမှာဖြစ်ပေါ့နော်ဒါပေမဲ့ဒီ10သားနေ15ကြက်သားဟိုပမာဏကိုတော့မီအောင်စားပေးရမယ်ပေါ့နော်ကြက်သားတစ်မျိုးတည်းဖြစ်နေလဲပဲဒီပမာဏကိုမီအောင်စားပေးရတယ်ဒါမှမဟုတ်ရတခြားငါးတစ်မျိုးတည်းစားတယ်ဆိုရင်လည်းငါးကိုပဲပမာဏမီအောင်စားပေးဖြစ်တယ်ပေါ့နော
်ကိုဗစ်ဖြစ်နေတဲ့အချိန်ကအသားဓာတ်ကိုလိုလိုတဲ့ပမာဏရရှိအောင်စားနိုင်မှဆိုရင်အသားဓာတ်အာဟာရရည်အနေနဲ့ပြန်လည်ဖြည့်တင်းပေးဖို့လိုတယ်လို့သိရပါတယ်ကျက်စပြုတ်ရည်ဟာအသားဓာတ်ကျော်ရတဲ့အာဟာရရည်တစ်မျိုးဖြစ်ပေမဲ့ကျက်စပြုတ်ရည်တစ်မျိုးတည်းကိုပဲအာပူပီးစားနိုင်မယ်ဆိုရင်လည်းတခြားလိုအပ်တဲ့အာဟာရဓာတ်တွေများရှိရဖြစ်နေနိုင်တယ်လို့ဒေါက်တာဆုမြတ်တင်ဆက်ကရှင်းပြပါတယ
်ဒီပမာဏကိုမီအောင်မစားနိုင်ဘူးဆိုခုနကအကိုတို့ပြောရဲပေါ့ဒီဆရာတို့ပြောတဲ့ဒီအာဟာရရည်ရဲ့အခန်းကဏ္ဍပါလာရဲပေါ့နော်အာဟာရရည်မှာသူကလောလောဆယ်မှာနှစ်မျိုးနှစ်စားရှိရပထမတစ်ခုကအသားပြုတ်ရည်ပေါ့နော်ဒီကြက်ရိုးကြက်သားစိတ်ရိုးစသဖြင့်ဒါတွေပြုတ်ထားတဲ့အသားပြုတ်ရည်နဲ့တစ်ဖက်ကကျတော့ commercial formula လို့ခေါ်ရဲပေါ့နော်ဒီဟိုအသင်းထုတ်ထားတဲ့ပေါင်တာတွေဖြော်ပြီးတောက်တာမျိုးပေါ့နော်သူတို့နှစ်ခုမှာအသားဓာတ်ဘလို့กว่าလဲဆိုတာဆက်ပြောရှင်းပြပေးပါပါမယ်။အဲအသားပြုတ်ရည်မှာကြာတော့သူကဘာပဲလဲဆိုတော့သူကဟိုအမိုင်နိုအက်ဆစ်လို့ခေါ်ရပေါ့နော်ဒီပရိုတင်းပေါ့ပရိုတင်းအဲဓာတ်တွေပါမယ်ပြီးတော့ဒီတရိတ်ဆန်ရဲ့ဒီအရေပြားနေထွက်တဲ့အဆီပေါ့နော်ဒီအဆီဓာတ်တွေပါတယ်ပေါ့သူ့အဆီမှာမပါတာဘာလဲဆိုတော့ကစီဓာတ်ပေါ့နော်ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ကစီဓာတ်တော့လုံးဝမပါဘူးပေါ့အဲတစ်ဖက်ကကြည့်ရင်ကြာတော့ဒီသားပြုတ်ရည်တွေကဟိုကယ်လိုရီအားဖြင့်နည်းတယ်ပေါ့ဆိုလိုတဲ့ကအင်အားဓာတ်အားဖြင့်နည်းတယ်အဲ့တော့လူနာကဟိုအသားဓာတ်ရပြီမဲ့လေအင်အားဓာတ်မရဘူးပေါ့နော်မရတော့ကြတော့အသားပြုတ်ရည်တွေပဲနေတိုင်းတိုက်နေမယ်ဆိုရင်တခြားကဘာမှမတိုက်ဘူးပေါ့နော်အသားပြုတ်ရည်ပဲတိုက်မယ်ဆိုလူနာကအသားဓာတ်ပြည့်ပြီမဲ့ကိုလေးချိန်ကတဖြည်းဖြည်းကျသွားမယ်ပေါ့နော်အဲ့တော့တစ်ဖက်ကဒီ commercial formula ကိုပြန်ကြည့်မယ်ဆိုရင်ကြတော့သူတို့ကဟိုကစီဓာတ်အစီဓာတ်အသားဓာတ်၃မျိုးလုံးပါအောင်လုပ်ထားတယ်ပေါ့နော်၃မျိုးလုံးပါအောင်လုပ်ထားတယ်ဆိုတော့ဟိုတကယ်လို့ထမင်းမစားနိုင်ဘူးမောနေတဲ့အချိန်မှာအသားလဲလူရဲဆိုရင်တော့ဒီလိုမျိုးဖြော်ရည်ဖြောတောက်လိုက်တာပို့ပြီးတော့မြန်လဲမြန်တယ်လူနာအတွက်လည်းဘာတမ်းမဖြစ်ဘူးပေါ့နော်တောက်လိုက်တာချက်ချင်းမျိုးလို့ရရဲဆိုရင်မမောတော့ဘူးပေါ့နော
်တနေ့တာလိုအပ်တဲ့အာဟာရဓာတ်တွေပါဝင်တဲ့အထင်းဆုံးအာဟာရဖြော်ရည်တွေကိုတိုက်ကျွေးပေးလို့အဆင်မပြေတဲ့အခါဆံမြုပ်ကိုတနေ့တာလိုအပ်တဲ့အာဟာရဓာတ်တွေအလုံးပါဝင်အောင်စီမံချက်ပြုတ်ပြီးတိုက်ကျွေးပေးလို့ရတယ်လို့ဒေါက်တာဆူမြတ်တင်ကရှင်းပြပါပါတယ
်ဒါပေမဲ့တကယ်လို့ပေါ့ဒီ commercial formula တွေကိုဝယ်လို့အဆင်မပြေတဲ့ဒေသတွေမှာရောက်နေတယ်ဒါမဟုတ်ရင်ဝယ်ဖို့ငွေချေအခက်ခဲရှိရဲဆိုဘာလုပ်လို့ရလဲဆိုတော့အိမ်လုံးဆံမြုပ်တွေကိုလုပ်လို့ရပါတယ်အိမ်လုံးဆံမြုပ်အပြစ်တွေမှာဆိုရင်သူကဟိုမြန်မာလူမျိုးတွေအများသောအပြင်ဆံမြုပ်ပြုတ်ပြီဆိုရင်ဆံရဲရေရဲဒါပဲပါတယ်စားတောင်တချို့ကမထည့်အဲအဲ့လိုမလုပ်ဘဲနဲ့ဒီကိုဗစ်လူနာတွေကိုကျွေးပြီဆိုရင်ဆံမြုပ်ပြုတ်ပြီဆိုရင်ပေါ့နော်ထမင်းဆိုရင်အနည်းဆုံး15ဆုံးကနေဆို20လောက်ထည့်တင်တယ်ပြီးတော့အသားငါးလည်းခုနကပြောထားသလိုပဲ30သားလောက်ပေါ့နော်တကယ်လို့နှစ်ခါခွဲပြုတ်မယ်ဆိုငါးချက်သားစီထည့်တစ်ခါပြုတ်မယ်ဆို30သားလောက်တစ်ခါထည့်မယ်ပြီးရင်ဒီလူနာအတွက်ပေါ့နော်လိုအပ်တဲ့အမြင်တက်လေးရအောင်ဟင်းဟင်းရွက်ငါးခက်လောက်၅ခက်၆ခက်လောက်ထည့်မယ်ပြီးရင်စားတို့စ ီတို့လည်းပုံမှန်ဟင်းချက်တလို့ထဲထဲပြီးွားအားလုံးတေချာပြုတ်ပြီးဗလန်ဒါနဲ့ချိန်လိုက်ပါအဲ့ဒါဆိုရင်သူကလူနာအတွက်ဟိုအဆင်ပြေပြေပေါ့ဝါးစရာလည်းမလိုဘူးပစတဲ့ထဲလိုက်တာနဲ့မျိုးချလို့ရတယ်ပေါ့နော်ကွန်ကြီးလို့ခေါ်တဲ့ဆန်ပြုတ်ပြစ်ကိုရပါတယ်အဲ့ဒါမျိုးကိုတနေ့ကို3-4ချိန်ကျွေးပေးမယ်ဆိုလည်းဖြစ်ပါတယ
်ကိုဗစ်လူနာတွေမှာအသားလက်ကိုအဓိကလိုအပ်တယ်ဆိုပေမဲ့အသားလက်တစ်မျိုးတည်းကျွေးရုံနဲ့မလုံတော့ပဲတနေ့တာလိုအပ်တဲ့အဟာရဓာတ်တွေစုံလင်ညှတာအောင်ဓာတ်ကျွေးပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်ဆိုရဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့ဦးကျော်စနားရဲ့မြမအရေးသုံးသပ်ချက်ပါ NUG မှာတိကျတဲ့နိုင်ငံခြားရေးမူဝါဒနဲ့မဟာဗျူဟာမရှိဘူးလို့ဝေဖန်သူတချို့ရှိနေပါတယ်ဒါတကယ်ပဲလားနိုင်ငံတကာနဲ့ဆက်ဆံတဲ့နေရာမှာ NUG ဟာအခက်အခဲရှိနေသလားအမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Fink နဲ့ဦးကျော်စနားဆွေးနွေးသုံးသပ်ထားပါတယ်ရှင်
ဖော်ဆာခရစ်စတီးယန်ဖင့်ချ်အခု NUG ရဲ့နိုင်ငံရေးမူဝါဒနဲ့ပတ်သက်ပြီးတော့သူတို့မှတိကျပြသားတဲ့ strategy တရားမရှိဘူးလို့သုံးသပ်သူတို့ကပြောကြပါတယ်ခရစ်စတီးနာလေးလာမသိမြပြောပါဦးခင်ဗျာ
Well, I think if we look at the foreign policy principles of the NUG as they are stated on the
NUG ရဲ့နိုင်ငံခြားရေးမူဝါဒကိုသူတို့ရဲ့ website မှာကြည့်မယ်ဆိုရင်သူတို့မညီမညွတ်ဖြစ်နေတာတချို့တွေ့ပါတယ်သူတို့ရဲ့မူဝါဒတရက်ကသူတို့ရေးထားတဲ့အတိုင်းပြောရရင်မြန်မာနိုင်ငံမှာအာဏာရှင်စနစ်လုံးဝဖျက်သိမ်းရေးဒီမိုကရေစီအပြည့်အဝထွန်းကားရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ထွန်းရေးတို့ကိုထောက်ခံတဲ့နိုင်ငံတွေနဲ့ရင်းနှီးတဲ့ဆက်ဆံမှုထူထောင်ရေးဖြစ်ပါတယ်။နောက်မူဝါဒတရက်ကျတော့ပထဝီနိုင်ငံရေးအခြေအနေအရအင်းနီးချင်းနိုင်ငံတွေနဲ့နီးနီးကပ်ကပူးပေါင်းဆောင်ရွက်မယ်လို့ဆိုထားပါတယ်။ဒါပေမဲ့အဲ့ဒီအင်းနီးချင်းနိုင်ငံအများအပြားကဒီမိုကရေစီနိုင်ငံမဟုတ်ကြပါဘူး။ဒါကြောင့် NUG ဟာဒီမူဝါဒနှစ်ရက်ကြာမှာရုန်းကန်နေရတယ်လို့ထင်ပါတယ်တစ်ဖက်မှာအနောက်နိုင်ငံတွေနဲ့ဆက်ဆံလို့ပြီးအင်းနီးချင်းတွေအထူးသဖြင့်တရုတ်နိုင်ငံရဲ့ထောက်ခံမှုကိုရဖို့လိုအပ်တယ်ဆိုတာကိုလည်းအသိအမှတ်ပြုထားပါတယ်ကျမရဲ့ပုံကိုရေးအမြင်ကတော့သူတို့ဟာနိုင်ငံခြားဆက်ဆံရေးမဟာဗျူဟာတရက်အနေနဲ့တရုတ်နဲ့ဆက်ဆံရေးကိုပိုပြီးအလေးထားတင်ပါတယ်အနောက်အစုနိုင်ငံတွေကတော့ NUG ဘက်ကအမြဲရပ်တည်နေမှာပါအင်းနီးချင်းအာဆီယံနဲ့တရုတ်နိုင်ငံတို့ကသာမြန်မာနိုင်ငံအပေါ်ပိုပြီးဩစာထိရောက်တဲ့နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့် NUG အနေနဲ့အင်းနီးချင်းတွေနဲ့ဆက်ဆံရေးကိုပိုအလေးထားသင့်ပါတယ်
။တရုတ်နဲ့ပတ်သက်ပြီးတော့ပြောစရာတစ်ခုရှိတာကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲထင်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြီးညာချက်တစ်ခုထုတ်တယ်။အဲ့မှာဘာပြောထားလဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးကိုသူတို့ထောက်ခံတယ်ဆိုတော့ပြောထားပါတယ်။ဒါဟာဘလောက်စစ်မှန်တဲ့သဘောထားလဲတကယ်ကိုစစ်ချရရဲ့လားသူတို့အင်းနီးချင်းမှာမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပေါ်ထွန်းလာမှာကိုတကယ်ပဲလူလာပါမလားခရစ်စတီးနာ
I think what's interesting about China's position is thatOn the one hand, they want to see their economic project.
တရုတ်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးစိတ်ဝင်စားစရာကောင်းတာကတော့တစ်ဖက်မှာသူတို့စီးပွားရေးစီမံကိန်းတရုတ်မြန်မာစီးပွားရေးဇင်းကြံတို့ကိုဆက်လုပ်ခြင်းနဲ့မြန်မာနိုင်ငံမှာလုံခြုံမှုနဲ့တည်ငြိမ်မှုရှိစေခြင်းနဲ့ဒီအတွက်စစ်တပ်နဲ့ဆက်ဆံခြင်းနဲ့စစ်အစိုးရကိုအသိအမှတ်ပြုပါတယ်။ဒါပေမဲ့တခြားတစ်ဖက်မှာတော့မြန်မာပြည်သူတွေဟာတရုတ်ကိုအပြင်းအထန်ဆန့်ကျင်ကြတယ်ဆိုတာသူတို့သိပါတယ်သူတို့စီးပွားရေးစီမံကိန်းတွေအတွက်ဒေသခံပြည်သူတွေအရေးကိုထည့်မတွက်ခဲ့တဲ့အတွက်ဒီလိုစန့်ကျင်မှုတွေကပိုမိုပြင်းထန်လာတာဖြစ်ပါတယ်။ဒါဟာဆင့်အာနာသိမ့်ပြီးနောက်ပိုင်းပိုပြီးဆိုးလာပါတယ်။တရုတ်ဟာစစ်တပ်ကိုအားပေးထောက်ခံတယ်လို့လူတွေကမြင်ကြပါတယ်။ဒီအချိန်တွေကိုတရုတ်ကောင်းကောင်းသဘောပေါက်ပါတယ်။ဒီအချိန်မှာသူတို့စီမံကိန်းတွေအောင်မြင်ဖို့အတွက်လုံခြုံဖို့အတွက်လူမှုထောက်ခံမှုရုပ်စွာအဆုံးလူမှုကြားနေမှုသူတို့လိုအပ်ပါတယ်။ဒါကြောင့်တရုတ်ဟာနှစ်နီးစလုံးနဲ့ကြိုးပမ်းနေတယ်လို့ထင်ပါတယ်။တစ်ဖက်မှာစစ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်။တခြားတစ်ဖက်မှာမြန်မာလူမှုရဲ့သဘောကိုနားလည်ပါတယ်။စစ်တပ်အပေါ်လူမှုမကြိုက်ဘူးဆိုတာသိရှိသဘောပေါက်ပါတယ်ဆိုတဲ့သဘောဖြစ်ပါတယ်။တကယ်တော့ဒီအချိန်နေဟာ NUG အတွက်တရုတ်အစိုးရနဲ့အခိုင်အမာဆက်ဆံရေးထူထောင်ဖို့အခွင့်ကောင်းပဲဖြစ်ပါတယ်။တရုတ်အစိုးရအရာရှိအစစ်အစစ်နဲ့ထိတွေ့ဆက်ဆံဆွေးနွေးတင်ပါတယ်။
အခုအချိန်မှာတော့တရုတ်ကောအာဆီယံကောတစံနဲ့ထွက်နေတာကတော့စစ်ကောင်စီနဲ့ NUG တို့ဘက်ကဆွေးနွေးညှိနှိုင်းပြီးညီညွတ်စွာအဖြစ်ချဖို့ဖြစ်ပါတယ်။သို့တော်လည်းပဲစစ်ကောင်စီကိုဆန့်ကျင်တဲ့ဒီမိုကရေစီလွှမ်းရည်လူတော်များများကစစ်ကောင်စီရဲ့လုံးဝမစိစက်စတဲ့သူတို့ကအခိုင်အမာပြောနေကြတာတွေ့ရပါတယ်။သဘောတော့တော်တော်တင်းပါတယ်။ဒါတော့ NUG ကဒီဟာကိုလိုက်လျောရမလား။တစ်ဖက်ကသူတို့နဲ့တွေ့ဆုံဆွေးနွေးကိုလက်ခံလိုက်ရင်စစ်အာဏာသိမ်းတာကိုသူတို့တရားဝင်အစည်းအမတ်ပြုလိုက်တဲ့သဘောများ ကြားရောက်လေမလားဆိုတော့သူစဉ်းစားတူပါတယ်ဘယ်လိုသွားပါလဲခရစ်စတီနာ
Yeah, well, I think in diplomacy, you know, the best diplomats are very clever at using language and, you know, other means to try to get around these kind
diplomacy
of
diplomacy ma kaun song diplomat tantamant dui ha dilo akhet khe rui ko jor lwa nai bo atwe a pyo so lein ma pat nat pi tacha tin tor de nilan dui ko sha pwe a thong pyu ya ma tait do ja ba de ဒါကြောင့် NUG အနေနဲ့လဲစစ်တပ်ခေါင်းဆောင်တွေနဲ့ထိတွေ့ဆက်ဆံရေးစစ်ဆန့်ညှိနှိုင်းရေးကိုအာဏာသိမ်းမှုကိုအတိအမှတ်ပြုတယ်လို့အထင်မခံရစေပဲလှုပ်ဆောင်နိုင်လိမ့်မယ်ထင်ပါတယ်တန်တမန်ပြည်ရဲကတော့သုံးရမှာပါလှုပ်လို့ရနိုင်ပါတယ်ဒီလိုဆွေးနွေးညှိနှိုင်းနိုင်မယ်ဆိုရင်လက်ရှိအခြေအနေအတွက်အဖြေထွက်လာမှာဖြစ်ပါတယ
်ဒီညမှာကျွန်တော်မိကျင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရရှနာတရုတ်ဟာတစ်ဖက်ထက်ကယက်တီနေကြတယ်ဆိုတော့သူတို့နှစ်ယောက်ရဲ့စစ်မျက်မှုဟာတစ်ချိန်ချိန်မှာမြန်မာနိုင်ငံအပေါ်အခြေခံပြီးတော့ပြိုကွဲမသွားနိုင်ဘူးလားမြန်မာနိုင်ငံအပေါ်မှာအကျိုးစီးပွားခြင်းသူတို့ဒါထိတိုက်တွေ့လာပြီးတော့ပြိုင်ဘက်တွေဖြစ်မသွားနိုင်ဘူးလားအဲ့လိုဖြစ်သွားတဲ့ဆိုရင်မြန်မာနိုင်ငံရဲ့ရှေ့လာလာအတွက်သူတို့ဘယ်လိုရင်ဆိုင်ရမလဲဆိုတာလည်းပဲဒါနည်းနည်းသုံးသပ်ပြစေချင်ပါတယ
် True you know I would say that to some degree their interests are in alignment right now but that's not necessarily permanent I think that for Russia
တို့ရဲ့အကျိုးစီးပွားတွေဟာလုံးလုံးစင်မှာတော့တစုံတစ်ခုသောအတိုင်းအတာအထိထပ်တူကျနေတယ်လို့ပြောရမှာဖြစ်ပါတယ်အခုတစ်ဖက်ထဲရက်တီမှုဟာအမြဲတမ်းတော့ဖြစ်မနေနိုင်ပါဘူးရုရှားကမြန်မာနိုင်ငံကတဆင့်အရှိတောင်အရှမှာခြေကုပ်ရဖို့မျှော်လင့်ထားပါတယ်မြန်မာစစ်တပ်နဲ့လဲရှည်လျားတဲ့စစ်ဖက်ဆက်ဆံမှုရှိလာခဲ့ပါတယ်။အခုမြန်မာစစ်တပ်ကအဲ့ဒီဆက်ဆံမှုကိုခိုင်မာစေခြင်းနဲ့ဆန္ဒသိပ်ပြင်းပြနေတော့ဒါရုရှားအတွက်အခွင့်ကောင်းဖြစ်ပါတယ်။နောက်ပြီးရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးကမြန်မာနိုင်ငံကိုအနောက်အုပ်စုနဲ့အလှမ်းဝေးအောင်ခွဲထုတ်ချင်းကြပါတယ်။ဒီနေရာမှာလဲအကျိုးစီးပွားခြင်းတူညီကြပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကမြန်မာစစ်တပ်ကိုလက်နက်တွေရောင်းချနေကြလေတော့အဲ့ဒီမှာအပြိုင်ဆိုင်ဖြစ်ကောင်းဖြစ်နိုင်ပါတယ်။တရုတ်ကတော့မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားလဲအများအပြားရှိနေပြီးရုရှားကအခုအချိန်ထိတိတ်မရှိသေးပါဘူးနောက်မှရှိလာနိုင်ပါတယ်အဲ့ဒီမှလဲအပြန်ဖြစ်လာနိုင်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့ဒါဟာအရေးကြီးတဲ့ကိစ္စတရမဟုတ်သေးပါဘူ
းဆိုတော့လောလောဆယ်မှာအရေးကြီးသည့်တိုင်အောင်နောက်ရေးရှိအတွက်ပေါ့လေတကယ်လို့လိုအပ်လာရင် NUG အနေနဲ့ရုရှားနဲ့ပတ်သက်တဲ့မူဝါဒတရမဟာဗျူဟာတရစီစဉ်ရှိစင်းပါလားဘယ်လိုမျိုးသဘောထားသင့်ပါလဲ
You know I think the NUG should not rule out any player and they should really try to engage with everybody
NUG အနေနဲ့ဘယ်သူကမှဖယ်မထားသင့်ပါဘူးလူတိုင်းနဲ့ရုရှားအပါအဝင်ဘက်ပေါင်းစုံနဲ့ထိတွေ့ဆက်ဆံနိုင်ဖို့ကြိုးပမ်းသင့်ပါတယ်လောလောဆယ်မှာခီးရောက်ချင်မှရောက်ပါလိမ့်မယ်။မြန်မာပြည်ရဲ့ရှေ့အခြေအနေကိုဘယ်သူမှအတိအကျပြောလို့မရနိုင်ပါဘူး။ပြဿနာဘလို့ပြေလည်မှုရလာနိုင်မလဲဆိုတာလည်းမတွက်နိုင်သေးပါဘူး။ဒါကြောင့်တကပောက်အားလုံးကိုဖွင့်ထားပြီးရှိသမျှတကားတွေကိုလည်းတွားခောက်ပါတယ်။လူတိုင်းကိုချင့်ကပ်ရမယ်ဆိုတဲ့သဘောပါ။ရုရှားတန်တမန်တွေကိုချင့်ကပ်စကားပြောသင့်ပါတယ်။ဘုံသဘောတူညီချက်တစုံတရာရနိုင်မလား။ယုံကြည်မှုရနိုင်မလားဆိုတာကြိုးပမ်းတင်ပါတယ်ဒါဟာအနောက်နိုင်ငံတွေကိုပြစ်ပယ်ဖို့ပြောတာမဟုတ်ပါဘူ
းနောက်ဆုံးမိကျင်တာကတော့အာဆီယံနဲ့ပတ်သက်တဲ့သဘောထားဘယ်လိုစီးတဲ့ဆွဲကစားဖြစ်ပါတယ်အာဆီယံဆိုတာကတနိုင်ငံနဲ့တနိုင်ငံချင်းအသွင်မတူကြတာများလေတော့အာဆီယံနဲ့ပတ်သက်တဲ့မဟာဗျူဟာချမှတ်တဲ့နေရာမှာတစ်ဖွဲ့လုံးကိုလွှမ်းခြုံပြီးတမျိုးတည်းချသင့်သလားတနိုင်ငံချင်းလိုက်ပြီးတော့ခွဲခြားချမှတ်သင့်တယ်လို့ထင်ပါလား
Yeah well as we all know ASEAN makes decisions by consensus and that means that basically the lowest common denominator is what ends up being the decision. So when there's disagreement, nothing happens. And I think that's why we've seen that there's been such a delay.
ASEAN ကဆုံးဖြတ်ချက်ကိုအများသဘောတူညီမှုနဲ့ချမှတ်ကြတာအလုံးသိကြပါတယ်။ဘုံသဘောတူညီမှုမရဘဲသဘောထားကွဲလွဲနေလို့ရှိရင်ဘာမှမလုပ်နိုင်ပါဘူး။ဒါကြောင့်လဲအထူးတန်ကိုစလဲခန့်ထားရေးကိစ္စမှာတိတ်ပြီးတော့ကြန့်ကြာခဲ့တာပါ။အဲ့ဒီတန်ကိုစလဲမှာထိရောက်တဲ့လုံပိုင်ခွင့်မရှိတာမတည့်တဲ့နှစ်ဖက်ကိုအတူထိုင်ဆွေးနွေးစေဖို့စရာတွေဟာဒါကြောင့်မို့ခက်နေတာပါအာဆီယံနဲ့လက်တွဲလှုပ်ဆောင်ရေးဟာတိတ်ပြီးတော့အရေးပါပြီးတော့ NUG အနေနဲ့ဒါကိုပြစ်ပယ်လို့လည်းမရနိုင်ပါဘူးဒါကြောင့်ပူးပေါင်းလှုပ်ဆောင်မှုဘုံသဘောတူကြတဲ့ထွက်ပေါက်တစ်ခုရရှိနိုင်ဖို့အတွက်တော့ အဖွဲ့ဝင်နိုင်ငံတိုင်းကိုကြိုးစားချဉ်းကပ်ရမှာပဲဖြစ်ပါတယ်။ကျမသာဆိုရင်တော့စင်ကာပူနဲ့အင်ဒိုနီးရှားတို့ကိုပို့အလေးထားမှာဖြစ်ပါတယ်။ပြီးတော့ထိုင်းနိုင်ငံလည်းပါတာပေါ့လေ။သူကအင်းကြီးချင်းပါစင်ကာပူကတော့အာဆီယံကိုလည်းအလေးထားတယ်မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားလည်းရှိတယ်ဆိုတော့အရေးကြီးတဲ့အခမ်းကဏ္ဍကပါဝင်နိုင်မယ်ထင်ပါတယ်။အင်ဒိုနီးရှားဟာလည်းအာဆီယံထဲမှာအကြီးဆုံးနိုင်ငံလည်းဖြစ်တယ်။ဒီမိုကရေစီနိုင်ငံလည်းဖြစ်ပြီးမြန်မာနိုင်ငံရေးကိုအနိကစောင့်ကြည့်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါကြောင့်ဒီစင်ကာပူနဲ့အင်ဒိုနီးရှားတို့ဟာမြန်မာနိုင်ငံအရေးမှာတနိုင်ငံချင်းအနေနဲ့ရောအာဆီယံတစ်ခုလုံးအနေနဲ့ရောအားတက်သရောဖြစ်လာအောင်ပါဆောင်ရွက်နိုင်မယ်လို့ထင်ပါတယ်။
ဆန္ဒရဲ့မြမအရင်သုံးသက်ချက်ခန္ဓာကိုယ်နာဆင်ခဲ့ရတာပါရှင်အခုတော့အပတ်စဉ်တင်ဆက်နေကြအားကစားခန္ဓာပါကိုရနိုင်ကစူးစီးတင်ဆက်ထားပါတယ်
2022ကမ္ဘာဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့တစ်ပတ်ကနေအခုဒီပတ်မှာကြားခဲ့ကြပါတယ်ဒီတစ်ခါကမ္ဘာဖလားခြေစစ်ပွဲတွေမှာတော့ပေါ်တူဂီတိုက်စစ်မှုစီရောနေတို့နိုင်ငံကပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူအဖြစ်နဲ့စံချိန်တင်လိုက်ပါတယ်ယောဘာဇုံအုတ်စုအေကပေါ်တူဂီနဲ့အိုင်လန်ပွဲမှာရိုနောက်ဒို2ဂိုးသွင်းပြီးတော့နိုင်ငံတကာပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့တာပါဒီပွဲမှာပေါ်တူဂီကအစောပိုင်းမှာပန်နယ်တီရခဲ့ပေမဲ့ရိုနောက်ဒိုကန်တာမဝင်ခဲ့ပဲဒုတိယပိုင်း88မိနစ်နဲ့တန်ရာရအချိန်မုန်း9မိနစ်ကြာမှရိုနောက်ဒိုဟာခေါင်းတိုက်ပြီး2ဂိုးသွင်းခဲ့လို့နောက်ဆုံးမှာပေါ်တူဂီက2ဂိုး2ဂိုးနဲ့နိုင်ပါတယ်ဒါကြောင့်ရိုနောက်ဒိုဟာစုစုပေါင်း112ဂိုးနဲ့အီရန်တိုက်စစ်မှုအလီဒါယီ199နဲ့တင်ထားတဲ့စံချိန်ကိုကျော်ပြီးတော့အမျိုးသားတွေဘက်မှနိုင်ငံကပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့ဂင်းနစ်စံချိန်ဝင်သွားခဲ့ပါတယ်ခင်ဗျာ။တခြားပွဲတွေမှာတော့ယူရို2020ဥရောပချန်ပီယံအီတလီအသင်းဟာဘူလ်ဂေးရီးယားနဲ့တကူးစီတည်းချပြီးတနင်္ဂနွေနေ့ကလည်းဆွစ်ဇာလန်နဲ့ပွဲမှာဂိုးမရှိတည်းချသွားခဲ့ပါတယ်။ဒါပြင်ကမ္ဘာချန်ပီယံပြင်သစ်အသင်းဟာလည်းတရက်နေ့ကဘော့စနီးယားကိုတကူးစီတည်းချပြီးတော့တနင်္ဂနွေနေ့ကယူကရိန်းနဲ့တကူးစီတည်ကျသွားခဲ့ပါတယ်။ဂျာမနီကတော့လစ်ချင်စတိုင်းကို2ဂိုးဂိုးမရှိနဲ့နိုင်ပြီးအမေနီးယားကို6ဂိုးဂိုးမရှိနဲ့နိုင်ပါတယ်။အင်္ဂလန်ကတော့ပြီးခဲ့တဲ့ဂျာတာရီနေ့ကဟန်ဂေရီကို4ဂိုးဂိုးမရှိနဲ့နိုင်ခဲ့တယ်လို့တနင်္ဂနွေနေ့ကလည်းအင်္ဂွင်းမှာအန်ဒိုရာကို4ဂိုးဂိုးမရှိနဲ့ထပ်နိုင်ပါတယ်။ဟန်ဂေရီနဲ့ပွဲမှာတော့အင်္ဂလန်အသင်းကကစားသမားတချို့ကိုဟန်ဂေရီပြိဿတွေကလူမျိုးရေးခွဲခြားတဲ့အနေနဲ့လောင်းပြောင်းကျော်ခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့အခုလိုလူမျိုးရေးခွဲခြားမှုတွေဟာရှက်ဖို့ကောင်းတယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့ဒီလိုအပြုမူတွေဟာဘလို့မှလက်ခံနိုင်စရာမရှိပဲ FIFA အနေနဲ့ပြင်းပြင်းထန်ထန်အရေးယူဖို့ Twitter ကနေတောင်းဆိုလိုက်ပါတယ်ဒီပေါ်မှာအင်္ဂလန်နီးပြ Gareth Southgate ကလည
်း you know they shouldn't have to be subjected to any form of racism
ကစားသမားတွေကိုဘယ်လိုပုံစံမျိုးနဲ့မှလူမျိုးရေးအရပြစ်မှတ်ထားတိုက်ခိုက်တာတွေမဖြစ်သင့်ပါဘူးပြည်သက်တွေထဲမှာလည်းအကုန်လုံးကလုတာမဟုတ်ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်အင်ကွင်းမှာကစားတဲ့အခါတိုင်းအင်ကွင်းပြည်သက်အားလုံးကပြဿနာရှာတာမဟုတ်ဘူးဆိုတာကိုကျွန်တော်တို့သိပါတယ်ဒီညကျွန်တော်တို့နိုင်ငံတော်သချင်းတည်ဆိုချိန်မှာအတော်ကိုလေးလေးဆဆရှိကြပါတယ်ဒါကြောင့်ဟန်ဂေရီပြည်သက်အားလုံးဆိုပြီးဝေဖန်မယ်ဆိုရင်တော့တရားမှမဟုတ်ပါဘူးဟန်ဂေရီပြည်သက်အတော်များများကကောင်းကောင်းနေခဲ့ကြတာပါဒါပေမဲ့တချို့လူတွေကတော့ဒီကိစ္စအတွက်တာဝန်ယူရမှာဖြစ်ပြီးဗီဒီယိုမှတ်တမ်းတွေလည်းရှိတဲ့အတွက်အာနာဘန်ဒီအနေနဲ့ဒီကိစ္စကိုမှန်မှန်ကန်ကန်ကင်တွယ်ဖြေရှင်းလိမ့်မယ်လို့မျှော်လင့်ပါတယ
်တောင်အမေရိကဘက်မှာတော့နာမည်ကြီးဘရာဇီးလ်နဲ့အာဂျင်တီးနာတို့ရဲ့ပွဲကတော့ဖျက်လိုက်ရပါတယ်ပွဲစားပြီး9မိနစ်လောက်အကြာမှာအာဂျင်တီးနားကစားသမား4ယောက်ဟာဘရာဇီးလ်နိုင်ငံကကိုဗစ် -19 စီးကမ်းတွေကိုချိုးဖောက်တာကြောင့်ဆိုပြီးတော့ဘရာဇီးလ်ကျန်းမာရေးအာဏာပိုင်တွေကကွင်းထဲကိုဝင်ပြီးကန့်ကွက်ခဲ့တဲ့အတွက်ပွဲကိုဆက်မကစားဘဲရပ်ပစ်လိုက်ရတာပါကွင်းထဲမှာအချင်းတွေကရုပ်ရုပ်တဲတဲနဲ့ရှုပ်ထွေးကုန်ပြီးတော့အာဂျင်တီးနားကစားသမားတွေကလည်းကွင်းထဲကနေထွက်လိုက်ကြပါတယ်ဘရာဇီးလ်နိုင်ငံရဲ့စီးကမ်းအရလွန်ခဲ့တဲ့14ရက်အတွင်းဗြိတိန်နိုင်ငံကိုခီးသွားထားမှုတဲ့သူတွေအနေနဲ့ဘရာဇီးလ်မှာကွာရန်တင်းဝင်ရမှာဖြစ်ပါတယ်ဒါပေမဲ့အာဂျင်တီးနားတက်မှာစပော့စ်ကလိုဆောဆိုရိုမဲရိုနဲ့ဗီလာကမာတီနက်စ်နဲ့ဘွန်ဒီယာတို့ပါလာခဲ့ပြီးသူတို့ဟာဘရာဇီးလ်နိုင်ငံတဲကိုဝင်တဲ့အချိန်မှာအချက်လက်တွေကိုမမှန်ကန်ကန်မဖြည့်ခဲ့ဘူးလို့ဘရာဇီးလ်ဘက်ကဆွဆွဲပါတယ်မက်ဆီကတော့ဘရာဇီးလ်အာဏာပိုင်တွေအနေနဲ့သူတို့ကွင်းထဲကိုစားရောက်တဲ့အချိန်မှာမလုပ်ဘဲဘောလုံးမွဲစပြီးမှဘာလို့လုပ်ရသလဲဆိုပြီးတော့ဝေဖန်လိုက်ပါတယ်တောင်အမေရိကဇုံဘက်ကခြေစစ်ပွဲတွေမှာတော့ဒီ COVID-19 စီးကမ်းချက်တွေကြောင့် အသင်းနဲ့အတော်များများဟာလည်းအဓိကကစားသမားတွေမပါနိုင်ပဲဖြစ်ခဲ့ပါတယ်ခင်ဗျာ။ကမ္ဘာ့ဘောလုံးနှစ်နှစ်တစ်ကြိမ်ကျင်းပဖို့စဉ်းစားရတဲ့ပတ်သက်ပြီးတော့ UEFA ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကတော့လက်မခံပဲဖယ်ချလိုက်ပါတယ်။ကမ္ဘာ့ဘောလုံးပုံမှန်ကျင်းပနေကြတိုင်း၄နှစ်တစ်ကြိမ်မဟုတ်ပဲနှစ်နှစ်တစ်ကြိမ်ကျင်းပဖို့ Saudi Arabia ဘောလုံးဖွဲ့ချုပ်ကပြီးခဲ့တဲ့မေလကဒီဘကဘောလုံးဖွဲ့ချုပ်ရဲ့နှစ်ပတ်လည်ညီလာခံမှာတရားဝင်အဆိုတင်သွင်းခဲ့တာပါ။ဒါပေမဲ့အဲ့လိုကမ္ဘာ့ဘောလုံးကိုနှစ်နှစ်တစ်ကြိမ်ကျင်းပလိုက်ခြင်းအဖြစ်ဘယ်မွေးရဲ့အနေသာရတွေတန်ဖိုးတွေရောကြသွားစီမှာဖြစ်တယ်လို့ UEFA ဥက္ကဋ္ဌ Seferin ကပြောလိုက်ပါတယ်
More is not always better. Well, we think that the
အရေးအတွက်များတာကအမြဲတမ်းပိုကောင်းတာတော့မဟုတ်ပါဘူး။ကမ္ဘာဖလားရဲ့တကယ်အနှစ်သာရနဲ့တန်ဖိုးက၄နှစ်တစ်ကြိမ်ရှာရှာပါပါကျင်းပတာကြောက်ပါ။နှစ်နှစ်တစ်ကြိမ်ကျင်းပလိုက်ခြင်းအဖြစ်ပြိုင်ပွဲရဲ့အနှစ်သာရတွေတန်ဖိုးတွေကိုရော့ကျသွားစေမှာဖြစ်ပါတယ
်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီနေ့နေ့ကကျင်းပခဲ့တဲ့ဥရောပကလပ်သင်းများအထွေထွေညီလာခံမှာ UEFA ဥက္ကဋ္ဌကအဲ့လိုပြောခဲ့တာပါ။ကွာဖလာဘောလုံးပွဲတွေကို1930မှာစတင်ကျင်းပခဲ့ခြင်းကစပြီးတော့၄နှစ်ကြိမ်နဲ့ကျင်းပလာခဲ့တာဖြစ်ပြီးတော့ဥရောပဖလားနဲ့မြို့သမီးကွာဖလားတွေကိုလည်း၄နှစ်ကြိမ်ကျင်းပနေတာဖြစ်ပါလေ FIFA ရဲ့ကမ္ဘာလုံးဆိုင်ရာဘောလုံးဖွံ့ဖြိုးတိုးတက်ရေးအကြီးအကဲလည်းဖြစ်တဲ့ Arsenal နီးပြဟောင်း Wenger ကတော့ကွာဖလားနဲ့ဥရောပဖလားဘောလုံးပွဲတွေကိုနှစ်နှစ်ကြိမ်ကျင်းပတာကိုမြင်တွေ့ခြင်းနဲ့ဆိုပြီးတော့ပြောထားပါတယ်အခုလောလောဆယ်မှာတော့ FIFA ဟာကွာဖလားတစ်ကြိမ်ကျင်းပတိုင်းဒေါ်လာ6ဘီလီယံနောက်အဲ့ကနေဝင်ငွေရရှိနေတာဖြစ်ပါတယ်ခင်ဗျာဘရာဇီးလ်နိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာစနေနေ့ကခွဲစိတ်ကုသမှုလုပ်ခဲ့ရပါတယ်အသက်80ရှိပြီဖြစ်တဲ့ပီလီဟာဆာပေါ်လိုမြို့ကအယ်ဘတ်အိုင်စတိုင်ဆေးရုံမှာပုံမှန်ဆေးစစ်ဖို့အတွက်တွားရကနေဆေးရုံတက်ဖို့လိုတာကြောင့်ဆေးရုံတက်ခဲ့ရတာဖြစ်ပြီးတော့စနေနေ့ကတော့ဦးမာတွေ့တဲ့အကျိတ်ကိုဖယ်ရှားဖို့ခွဲစိတ်မှုလုပ်ခဲ့ရတယ်လို့သူရဲ့လူမှုကွန်ရက်စာမျက်နှာကနေတနလာနေ့မှာပြောလိုက်ပါတယ်။ဒါမဲ့လည်းပီလီကတော့အခုခါမှသူနေပြန်ကောင်းလာနေပြီဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောကြားထားတယ်ဆိုတာတင်ပြရနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။အပစင်တင်ဆက်နေကြကိုရနိုင်ရဲ့အားကစားကဏ္ဍကိုကြားခဲ့ရတာပါရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကုချကျော်သိန်းကပြောပြပေးပါဦး။
မနက်ငယ်ပြိပခါမှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့အကျန်းဖက်လို့ရောက်ကိုရှောင်ရှားဖို့နဲ့လူသားစာနာမှုအကူအညီတွေပေးလို့ရအောင်လုပ်ပေးကြဖို့အရှိတောင်ရှားနိုင်ငံတွေနဲ့အနောက်နိုင်ငံတချို့ကတိုက်တွန်းထားပါတယ်။ဂျာကာလာလူသားညီညွတ်ရေးအစိုးရ NUG ကပြည်သူဒေါ်လာရေးဆင်နွှဲဖို့အင်္ဂါနေ့မှာကြေညာလိုက်ပြီးတဲ့နောက်အခုလိုမျိုးနိုင်ငံတကာဘက်ကတုံ့ပြန်တာတွေထွက်လာတာပါ။အင်ဒိုနီးရှားကမြန်မာလူမှုဘေးကင်းရေးနဲ့တရားဝါပြောရေးဦးစားပေးကြဖို့ပြောပြီးမလေးရှားကတော့ဘုံသဘောတူညီချက်၅ချက်ကိုအကောင့်အထည်မပေါ်နိုင်တဲ့အပေါ်စိတ်ပြတ်ကြောင်ပြောပါတယ်။အမေရိကန်နဲ့ပြည်တိနိုးကအကြမ်းဖက်လို့ရတွေကိုလက်မခံနိုင်တဲ့သဘောထားမျိုးတွေပြောကြပြီးလူသားစာနာမှုအကူအညီတွေပေးနိုင်ဖို့လှုံ့ဆော်ဖို့တိုက်တွန်းပါတယ်။အမျိုးသားညီညွတ်ရေးအစိုးရကပြည်သူတော်လှန်ရေးလို့ကြေညာလိုက်ပြီးမှဒီကနေ့ရန်ကုန်နဲ့မြို့ကြီးတို့မှာလုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကဆန္ဒပြပွဲတွေနဲ့ပေါက်ကွဲမှုတွေရှိခဲ့ပြီးထိခိုက်ဒဏ်ရာရတဲ့သတင်းတွေလည်းကြားရပါတယ်။ရန်ကုန်မြို့မှာမနေ့ပိုင်းကကြီးမြင့်နိုင်အေရှာဝါစေကန်းနာနဲ့နေ့လယ်ပိုင်းကရန်ကုန်မြို့နယ်တမိုင်းလန်းစုံရင်ထင်းရဲယုံတကုံစိတ်ကမ်းမြို့နယ်ရင်ထင်းရဲယုံတောင်တကုံကအေယာချမ်းသာကွန်ဒိုအဆောက်အဦနာနဲ့ရင်ထင်းရဲယုံစတဲ့နေရာတွေမှာပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဒေသခံတွေကအပြောအယူကိုပြောပါတယ်။မန္တလေးမှာလည်းအမှတ်6ရဲစခန်းမှာနေ့လယ်ပိုင်းကလက်လွတ်ဘုံတလုံးပေါက်ကွဲပါတယ်။ထိခိုက်ဒဏ်ရာရမှုအသေးစိတ်ကိုတော့မသိရသေးပါဘူး။အခုလိုမျိုးပေါက်ကွဲမှုတွေနဲ့အတူရန်ကုန်နဲ့မန္တလေးအပါအဝင်ဒေသတချို့မှာဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းဒဏ်အတန်ငယ်လျော့ပါသက်သာလာတဲ့သဘောတွေ့ရပေမဲ့ကူးစက်သေဆုံးသူအရေအတွက်တိတိတသာရောက်ကျသွားတဲ့ပုံမရှိသေးပါဘူး။လွန်ခဲ့တဲ့20နှစ်အရွယ်တွင်တောက်ခွင့်နမူနာပေါင်း 25,398 ခုကိုစစ်ဆေးခဲ့တာမှာကူးစက်သူအရေအတွက် 2,902 ယောက်ရှိခဲ့ပြီးသေဆုံးသူ92ယောက်ရှိတယ်လို့ကျန်းမာရေးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ပါတယ်။အိန္ဒိယနိုင်ငံမှာတော့ကိုဗစ်ပိုးတွေ့တာပြန်တက်တာမို့ဒီသတင်းပတ်တဲ့လူစုလူဝေးနဲ့ဖြစ်လာနိုင်ခြေဘာသာရေးပွဲတွေကိုကန့်သတ်ထားပါရခင်ဗျာ။
တဲ့တဲ့အချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းကအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပေးခြင်းည10နာရီနဲ့17နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ဒေါ်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးပြဝေးကွာပြီးတော့ကြားမှာရှင်လန်းပါစေရှင်။ကျမအနားလာပါ
Thank you.
This program has come to